Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်အောက်တိုဘာလ2ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32 kHz 9339နဲ့9383 line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်ဗုဒ္ဓဖူးညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်းလေးပါဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hezbollah အဖွဲ့နဲ့ Israel ကြားစစ်ပွဲတွေဆက်လက်ပြင်းထန်နေပါတယ်စစ်ကောင်စင်ကတကောင်စင်းတွေကိုကောက်ယူနေပါပြီမြန်မာနိုင်ငံမှာမူးယစ်မှောင်ခိုမှုတွေတိုးလာကြောင်းထိုင်းဘက်ကသတိပေးလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်အရှေ့ပိုင်းကစီးရဲနဲ့စီးပွားရေးအရေးပါတဲ့မြေရှားသတ္ထုထွက်တဲ့ချီပွေနဲ့ဆော်လော်ကို၄ရက်အတွင်းမှာ KIA ကချင်လွတ်လပ်ရေးတပ်မတော်ကသိမ်းယူလိုက်နိုင်ပြီဖြစ်ပါတယ်
။ဆော်လော်ကိုတော့ဒီနေ့မနေ့ခုနှစ်နာရီဝန်းကျင်လောက်မှာအပြီးတင်ပိုက်လို့ရပါပြီ။ချီပွေလည်းမနေ့အသိမ်းလိုက်ပြီ။ဆန်တော်သိမ်းပြီ။ချီပွေလည်းသိမ်းပြီ။ခုဆော်လော်လည်းပြန်သိမ်းပြီ။
ကရေပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်မှာတော့စစ်ကောင်စီထိန်းချုပ်နေမြေတွေမှာသကောင်စင်းနေစပြီးတော့ကောက်နေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အမေရိကန်ရွေးကောက်ပွဲအကြိုအထူးအစီအစဉ်မှာတော့မနေ့ကကျင်းပခဲ့တဲ့ Democratic Party သမ္မတလောင်းနဲ့ Republican Party ဒုသမ္မတလောင်းတို့ရဲ့အခြေတင်စကားစစ်ထိုးပွဲအစီအစဉ်နောက်ဗိုလ်တပူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
လက်ဗနွန်နိုင်ငံမြို့တော်ဘေရွတ်မြို့တောင်ပိုင်းစင်ကြေဘုံနေရာတွေကိုအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ Hezbollah ပြစ်မှတ်တွေကိုလည်းတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။တချင်တည်းမှာပဲ Hezbollah စစ်သွေးကြွအဖွဲ့ကလည်းမြို့ရဲကိုဝင်ရောက်ဖို့ကြိုးစားနေတဲ့အစ္စရေးတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ပြောပါတယ်။အစ္စရေးကိုအီရန်ကမစ်ဆိုင်းတုံးနဲ့တိုက်ခိုက်မှုတွေအပါအဝင်ဒေသပြင်ပြည်ပခန့်တွေကြီးထွားလာတဲ့ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲအခုလိုတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့အီရန်ရဲ့တိုက်ခိုက်မှုကိုပြင်းထန်စွာရှုတ်ချခဲ့ပြီးတော့ဒါဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။နောက်ထပ်တိုက်ခိုက်မှုတွေမလုပ်ဖို့ကိုလည်းအီရန်နဲ့အီရန်ကပံ့ပိုးထားတဲ့အုပ်စုတွေကိုလည်းတောင်းဆိုလိုက်ပါတယ်။အရှေ့လေပိုင်းဒေသမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အစ္စရေးအပါအဝင်ဒေသရင်းမှာရှိတဲ့မိတ်ဖက်နိုင်ငံတွေကိုကာကွယ်ဖို့အတွက်အမေရိကန်အနေနဲ့ဘရော့မှနောက်ဆုတ်သွားမှာမဟုတ်ဘူးလို့ဝင်းကြီးအော့စတင်ကပြောထားပါတယ်။အစ္စရေးဝန်ကြီးချုပ်ကတော့အီရန်ခေါင်းဆောင်တွေအနေနဲ့ဒီတိုက်ခိုက်မှုတွေအတွက်ပေးဆက်ရလိမ့်မယ်လို့လည်းသတိပေးထားပါတယ်။online ပေါ်မှာပြန့်နှံ့နေတဲ့ video ပုံတွေမှာတော့အီရန်ကပစ်ခတ်လိုက်တဲ့မစ်ဆိုင်းတုံးတွေကအစ္စရေးကိုကြားရောက်ခဲ့တယ်လို့အိမ်နီးချင်းဂျော်ဒန်နိုင်ငံတဲကိုပါကြားရောက်ခဲ့တာပါအစ္စရေးဘက်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့အသေးအပြောက်စင်းကိုချက်ချင်းထုတ်ပြန်ထားတာမရှိပါဘူးအီရန်သမ္မတကတော့ဒါဟာနိုင်ငံနဲ့နိုင်ငံသားတွေကိုကာကွယ်ဖို့အတွက်ဖြစ်ကြောင်းနဲ့အီရန်ဟာရန်လိုတဲ့နိုင်ငံမဟုတ်ပေမဲ့ချင်းချောက်မှုမှန်သမျှကိုပြက်ပြက်သားသားဆန့်ကျင်မယ်လို့ X လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်
ဒိမတ်နိုင်ငံကအစ္စရေးတန်ရုံအနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့တာကိုစုံစမ်းစစ်ဆေးနေပါတယ်လို့ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ကိုဘီဟေဂင်မြို့တော်ရဲ့မြောက်ပိုင်းမြို့ပြင်ဘက်မှာရှိတဲ့အစ္စရေးတန်ရုံအနီးညဘက်ပောက်ကွဲမှုအတွင်းမှာတော့ထိခိုက်ရဒဏ်ရာရသူတွေမရှိခဲ့ကြောင်းနဲ့ကနဦးစုံစမ်းစစ်ဆေးမှုတွေစတင်နေပြီဆိုတာကို H လူမှုကွန်ရက်မှာရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာအနီးမှာရှိတဲ့အစ္စရေးတန်ရုံနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့စုံစမ်းနေဆဲဖြစ်ပါတယ်။ဒိမတ်သတင်းမီဒီယာတွေမှာလည်းပောက်ကွဲမှုဖြစ်တဲ့နေရာကိုရဲတပ်ဖွဲ့ဝင်အများပြားရောက်နေပြီးတော့အနီးတစ်ဝိုက်ကနေရာတော်တော်များများကိုတားဆီးပိတ်ဆို့ထားတယ်လို့ဖော်ပြပါတယ်အကာအကွယ်ဝတ်စုံတွေဝတ်ဆင်ထားတဲ့စုံစမ်းစစ်ဆေးတဲ့သူတွေကအထောက်အထားတွေရဖို့အတွက်အသေးစိတ်ရှာဖွေနေကြောင်းဒေတာရင်းသတင်းတွေမှာဖော်ပြပါတယ်ပောက်ကွဲမှုနဲ့ပတ်သက်လို့တော့အစ္စရေးတန်ရုံဘက်ကလက်တလောတစုံတရာပြောဆိုတာမရှိပါဘူးဒိမတ်ရဲတပ်ဖွဲ့ကတော့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်မယ်ဆိုပြီးပြောဆိုထားပါတယ်။လောလောဆယ်မှာတော့အစ္စရေးတန်ရုံအနာတဝိုက်ကလမ်းတွေကိုပိတ်ထားပြီးတော့လက်နက်အပြည့်စုံကင်ဆောင်ထားတဲ့စစ်သားတွေစောင့်ကြပ်နေတဲ့ပုံတွေကိုဒိမတ်သတင်းတွေမှာဖော်ပြနေပါတယ်ရှင်
။ယူကရိန်းနိုင်ငံအိုဒက်ဆာမြို့ကစစ်ကမ်းလုပ်ငန်းအဆောက်အုံကိုပိတ်မှတ်ထားပြီးတော့ရုရှားကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်ကြောင့် truck ကားမောင်းသူ2ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းတောင်ပိုင်းကတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။ ဒရုန်း32ခုနဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတစ်စိမ့်တစ်ပိုင်းအဖြစ်တိုက်ခိုက်ခံခဲ့ရတာလို့လဲယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းလေကြောင်းရန်ကာကွယ်တပ်တွေကဒရုန်း7စင်းကိုပစ်ချခဲ့ပြီးတခြား10စင်းကတော့ electronic sneak နဲ့တံပြန်တိုက်ခိုက်တဲ့အတွက်ကြောင့်မလို့ပြတ်ကျခဲ့ပါတယ်။ဆူမီယာရှိတွေကတော့ဒီတိုက်ခိုက်မှုဟာအခြေခံအဆောက်အုံတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်။ဘဲဂရော့ဒေတာအုပ်ချုပ်ရေးမှူးကတော့အဆိုပါတိုက်ခိုက်မှုကြောင့်နေအများပြပျက်စီးခဲ့ပြီးတော့စိုက်ပျိုးရေးအဆောက်အုံတစ်ခုရဲ့ခေါင်းမိုးကိုပါပျက်စီးခဲ့တယ်လို့ပြောထားပါတယ်ရှင်
။ Democratic Party ကဒုတိယသမ္မတလောင်း Tim West နဲ့ Republican Party ကဒုတိယသမ္မတလောင်း JD Vance တို့နှစ်ဦးပထမဦးဆုံးအကြိမ်လည်းဖြစ်တစ်ကြိမ်နဲ့ကျင်းပမယ်။နယူးယောက်ပြည်နယ်က CBS ရုပ်သံကနေကမကထလုပ်တဲ့စကားစစ်ထိုးပွဲမှာမနေ့တုန်းကပါဝင်ဆွေးနွေးခဲ့ကြပါတယ်။မိနစ်60ကြာတဲ့စကားစစ်ထိုးပွဲမှာအမေရိကန်စီးပွားရေးနောက်ပြီးတော့အစ္စရေးကိုအီရန်ကတိုက်ခိုက်တဲ့အခြေအနေတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတရေသားဖျက်ချခွင့်စတဲ့အကြောင်းအရာမျိုးစုံပေါ်မှာသူတို့နှစ်ဦးအခြေတည်ညှင်းခုန်ခဲ့ကြပါတယ်။အီရန်နဲ့နိုင်ငံတကာသဘောတူညီခဲ့တဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးသဘောတူညီချက်ကနေသမ္မတဟောင်းဒေါ်နယ်ထရန့်နှုတ်ထွက်ခဲ့တာကိုဒီမိုကရက်ဒုသမ္မတလောင်းတင်ဝက်စ်ကဂွေးပန်းပါတယ်။တခြားအစားထိုးစရာအစီအစဉ်မရှိဘဲနဲ့နှုတ်ထွက်ခဲ့တာကြောင့်အီရန်ဟာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအတွက်အရင်ကထက်ပိုပြီးအခွင့်အရေးရတယ်ဆိုပြီးပြောဆိုတာပါ။ Republican Party ရဲ့ဒုသမ္မတလောင်း JD Vance ကတော့အမေရိကန်အင်အားဈေးကွက်တွေပျက်စီးတာစီးပွားရေးထိခိုက်တာတွေမှာတရားမဝင်ဝင်ရောက်လာသူတွေကြောင့်လို့အပြစ်ဖို့ပြီးတော့နေကြားတွေကိုဖွင့်ထားပေးတဲ့ဒုသမ္မတကမလာ Harris နဲ့လက်ရှိအစိုးရရဲ့မူဝါဒကြောင့်ဆိုပြီးတော့ဝေဖန်သွားပါတယ်။တရေသားဖျက်ချခွင့်နဲ့ပတ်သက်လို့အမျိုးသမီးတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုလေးစားဖို့အတွက်တင်ဝက်စ်ကပြောဆိုပေမဲ့ဒီကိစ္စတွေကိုပြည်နယ်ကပဲဆုံးဖြတ်ဖို့ Republican ဒုတိယသမ္မတလောင်း JD Vance ကပြောသွားပါတယ်။ဒုတိယသမ္မတလောင်းနှစ်ယောက်ရဲ့စကားစစ်ထိုးပွဲနဲ့ပတ်သက်တဲ့သုံးသက်ချက် VOA ရဲ့အထူးအစီအစဉ်ကိုတော့သတင်းနောက်ပိုင်းမှာအပြည့်အစုံရှုစားနိုင်ပါတယ်ရှင်။
ဖီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗုဒ္ဓဦးညထိတ်တန့်ရောက်တဲ့တွင်ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။နိုင်ငံအနှံ့ပြည်ပခါတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီကယူကောက်ပွဲအတွက်မဲစင်းတိကျရေးကိုအကြောင်းပြုပြီးတော့တကောင်စီရင်စတင်ကောက်ယူနေပါပြီ။စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးယူထားတဲ့တကောင်စီကောက်ယူတဲ့အဖွဲ့တွေဟာကိုယ်ရေးအချက်လက်ပြည်တွင်းပြည်ပရွှေပြောင်းသွားလာနေသူတွေအကြောင်းအပါအဝင်မေကုံမောင်68ခုပါတဲ့စစ်တန်းနဲ့အတူရန်ကုန်မှာလည်းတအိမ်တက်စင်းစင်ရင်ကောက်နေပါပြီ။တကောင်စီကောက်တဲ့အစီအစဉ်မှာကျောင်းဆရာတွေဒေသခံအာဏာပိုင်တွေရဲတွေနဲ့ပြည်သူစစ်တွေပါဝင်ကူညီနေတယ်လို့လည်းအမည်မဖော်လိုတဲ့လုံခြုံရေးအာဏာပိုင်တယောက်ကိုကူကားပြီးတော့ AFP သတင်းကဖော်ပြခဲ့ပါတယ်။တကောင်စင်းကိုမနေ့9နာရီကနေညနေ6နာရီတွင်လိုက်လံကောက်ယူမှာဖြစ်ကြောင်းဒေသခံအာဏာပိုင်တွေကလည်းကြေညာထားပါတယ်။စစ်ကောင်စီရဲ့တကောင်စင်းကောက်ယူမှုဟာစစ်မှုရန်ခေါ်ယူမှုကိုရှောင်ရှားလို့သူဒါမှမဟုတ်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းသူတွေကိုဖော်ထုတ်နိုင်မှုလုပ်နေတာလို့သုံးသပ်သူတွေလည်းရှိပါတယ်။တိုင်းနာလနဲ့ကန်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းညီနောင်များအဖွဲ့ချင်း Brotherhood Alliance ကတော့တကောင်စင်းကောက်ယူမှုဟာစစ်ကောင်စီရဲ့အာဏာကိုရှေ့ကျစေဖို့အတွက်ရည်ရွယ်ထားတာဖြစ်တဲ့အတွက်ပါဝင်မှုမလုပ်ကြဘူးနဲ့ချင်းညီနောင်များအဖွဲ့အနေနဲ့လည်းတကောင်စင်းကောက်ယူမှုမှာပါဝင်သူတိုင်းကိုထိထိရောက်ရောက်ရေးမှာဖြစ်တယ်လို့သတိပေးထားပါတယ်။ကရင်မျိုးသားစီယုံ KNU ကလည်းအာဏာသိမ်းစစ်အစိုးရကနိုင်ငံရေးအတရားဝင်မှုရဖို့အတွက်ကြိုးစားနေတာဖြစ်တယ်လို့တကောင်စင်းကောက်ယူမှုနဲ့ပတ်သက်ပြီးပြောထားပါတယ်ရှင်။
ပြည်တွင်းစစ်ဖြစ်နေတဲ့အိန္ဒိချင်းမြန်မာနိုင်ငံဘက်ကနေပြီးတော့မိုးရေစေဝါအမြောက်များဖမ်းဆီးရမိနှုံးကပိုးပြီးတော့မှများလာနေတယ်လို့ထိုင်းနိုင်ငံမိုးရေစေဝါနှင်းနှင်းအဖွဲ့ကပြောလိုက်ပါတယ်။မက်သဖက်တမင်းစိတ်ကြွစေအိုက်စ်လို့ခေါ်တဲ့ခရစ်စတမတ်ဆေးပြားတွေကိုမိုးရေမောင်ခိုသမားတွေကတောတောင်ထူထပ်တဲ့မြောက်ပိုင်းဒေသဒါမှမဟုတ်မဲခေါင်မြစ်ဝမ်းမြစ်ကြောင်းတစ်ဆောက်ကနေထိုင်းနိုင်ငံထဲကိုပို့ဆောင်နေတာလို့မိုးရေစေဝါထိန်းချုပ်ရေးဘုတ်အဖွဲ့ ONCB ရဲ့ဒုတိယအတွင်းမှုချုပ်root paraset ကပြောသွားတာဖြစ်ပါတယ်။အင်အားတောင့်တင်းတဲ့မွေးစေဝါကိုင်းတွေကဒေသခံလက်နက်ကိုင်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာမွေးစေဝါချက်တဲ့ဓာတ်ခွဲကန်တွေစောက်ထားတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ writer သတင်းဌာနကမေးမြန်းတဲ့အခါမှာတော့ဒီလိုမျိုးစစ်ကောင်စီပြောခွင့်ရကဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးဖို့ညှင်းဆန်ပါတယ်။ဒါပေမဲ့လည်းမွေးစေဝါတိုက်ဖြတ်ရေးအင်းကြီးချင်းနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်မှုအတွက် တန်ဒိတ်ထန်ချထားတယ်လို့အရင်တော့ကပြောခဲ့ပူပါတယ်မြန်မာနိုင်ငံမှာလက်နက်ကိုင်ပြိပခါတွေကြောင့်လက်နက်ဝယ်ယူဖို့လိုအပ်နေတဲ့အတွက်မွေးစေဝါတွေကိုအခုလိုတိုးပြီးတော့ထုတ်လုပ်လာရတဲ့အကြောင်းရင်းဖြစ်စေတယ်လို့လည်းထိုင်းအာဏာပိုင်တွေကသုံးသပ်ပါတယ်2024ခုနှစ်ပထမ8လခွဲအတွင်းမှာတော့ထိုင်းနိုင်ငံရဲ့မြောက်ပိုင်းချင်းမိုင်ချင်းရိုင်နဲ့မဲဟောင်ဆောင်ပြည်နယ်တွေမှာတော့မွေးစေဝါဖမ်းဆီးရမိနှုန်းက182ရာခိုင်နှုန်းထိတိုးလာတာပါ2023ခုနှစ်တုန်းကတော့မွေးစေဝါအလုံးရေ346တန်းဖမ်းဆီးရမိခဲ့တယ်လို့ ONCB ရဲ့စည်းရင်းကိန်းခဏန်းတွေမှာဖော်ပြပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့စင်ကြေဘုံမှာကျောင်းသားတွေနဲ့ဆရာတွေလိုက်ပါလာတဲ့ဘတ်ကားတစ်စီးမိနစ်လုံးကမီးလောင်မှုကြောင့်လူပေါင်း23ယောက်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်ရင်မောင်းသူကိုဖမ်းဆီးထားကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဆရာဆရာမ6ဦးမူလာရဲနဲ့အလဲနှန်းကျောင်းသူကျောင်းသား39ဦးစီးနင်းလိုက်ပါလာတဲ့ဘတ်ကားဟာဘန်ကောက်မြို့မြောက်ဘက်အဝေးကြီးလမ်းမပေါ်မှာမောင်းနေနေစဉ်ကားရှေ့ဘင်းဟန်ချက်ပြတ်ပြီးတော့တခြားကားတစ်စီးကိုတိုက်မိပြီးတဲ့နောက်အဝေးကြီးလမ်းမှာကာထားတဲ့ကွန်ကရစ်နံရံကိုဝင်တိုက်မိရာကနေမီးပွင့်ပြီးတော့မီးလောင်မှုဖြစ်ခဲ့တာပါကျောင်းလေးလာရီခီးစဉ်အတွက်ဘန်ကောက်မြို့မြောက်ဘက်ကီလိုမီတာ300လောက်အကွာမှာရှိတဲ့ဦးထိုင်းဌာနီပြည်နယ်ကနေထွက်လာတဲ့ဒီဘတ်ကားမီးလောင်မှုဟာညံလုံးနဲ့အတွက်ထွက်ပြေးဖို့အချိန်မရဘူးလို့လည်းအသက်ကိုမသေးပဲလွတ်မြောက်လာသူတွေကပြောပါတယ်ကွယ်လွန်သွားသူတွေရဲ့မိသားစုတွေကအခုခါဘန်ကောက်မြို့ကရဲဌာနစေယုံကိုရောက်နေကြပြီးတော့တေဆုံးသွားသူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုသိရဖို့မျိုးရိုးဗီဇာ DNA လာရောက်စစ်ဆေးခံခဲ့ကြပါတယ်ဒီကိစ္စအမြန်ဆုံးပြီးပြတ်ဖို့ဆောင်ရွက်နေတယ်လို့လည်းထိုင်းရဲတပ်ဖွဲ့အကြီးအကဲရုံးကထုတ်ပြန်ထားပါတယ်မီးလောင်ချိန်မှာထွက်ပြေးတင်းရှောင်သွားတဲ့ဘတ်ကားမောင်းသူကတော့နိုင်အတော်ကြာမှလာရောက်ဖမ်းအခံခဲ့တယ်လို့ထိုင်းရဲကပြောပြီးတော့အခုခါသူ့ကိုယင်းမစင်မချင်းမောင်းနှင်မှုအပြင်တခြားသူတွေကိုလွတ်မြောက်အောင်ကူညီဖို့ပြက်ကွက်ခဲ့မှုနဲ့တရားစွဲထားပါတယ်ယင်းမောင်းကလည်းအစောပိုင်းကမီးတက်ဘူးထွက်ရှာတာဖြစ်ပေမဲ့အဲ့ဒီနောက်မှာကြောက်လန့်ပြီးထွက်ပြေးသွားတာလို့ရဲတွေကပြောပါတယ်ရှင်
ဂျပန်တောင်ပိုင်းကလေရင်ခွေးမှာဒုတိယကမ္ဘာစစ်တုန်းကလက်ကျန်ဘုံတစ်ဘုံပောက်ကွဲခဲ့တာကြောင့်လေရင်ခီးစဉ်60နီးပါးဖျက်သိမ်းလိုက်ရပါတယ်။ဂျပန်နိုင်ငံရဲ့တောင်ပိုင်းကျူရှူးကျွန်းကမီဟာဆာကီလေရင်ခွေးပြေးလည်နာမှာဒုတိယကမ္ဘာစစ်တုန်းကအသေးကံကာမီကာဆေလေကြောင်းတိုက်ခိုက်မှုဒီကနေ့ပောက်ကွဲခဲ့တာကြောင့်လေရင်ခွေးနေပိတ်လိုက်ရတာပါ။ဒီပောက်ကွဲမှုကြောင့်အဲ့ဒီလေရင်ခွေးရဲ့ပြေးလည်ဘေးကကားလန့်အလဲမှာ23ပေကျဲပြီး3ပေကျော်နက်တဲ့တွင်းကြီးဖြစ်သွားပြီးတော့လေရင်ခီးစဉ်ပေါင်း68ခုကိုဖျက်သိမ်းလိုက်ရတယ်လို့ဂျပန်တယ်ယူပို့ဆောင်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်။အဲ့ဒီပောက်ကွဲခဲ့တဲ့ဘုံကတော့ဒုတိယကမ္ဘာစစ်တုန်းကအမေရိကန်တို့ကျဲခဲ့ပြီးတော့မြေအောက်မှာကျန်ခဲ့တဲ့ဘုံဖြစ်ဖို့များတယ်လို့ဂျပန်မြေပြင်ကာကွယ်ရေးတပ်အရာရှိကပြောပါတယ်။ဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းပို့တာမရှိသေးပေမဲ့ပောက်ကွဲမှုမဖြစ်ခင်နှစ်မိနစ်အလိုမှာအဲ့ဒီပောက်ကွဲမှုနားမှာပဲလေရင်တစင်းမြေပြင်မှာဖျက်မောင်းသွားတာကို CCTV ကင်မရာပုံရိပ်တွေမှာတွေ့လိုက်ရတယ်လို့ဂျပန်သတင်းဌာန MRT ကထုတ်ပြန်ထားပါတယ်ရှင်ဗုဒ္ဓဘုညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ရဲ့အချက်အချာနယ်မြေတချို့ကိုတင်ပိုက်လိုက်နိုင်ပြီလို့ KIA ကကြေညာလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ကချင်ပြည်နယ်အစီပိုင်းကစီးရဲနဲ့စီးပွားရေးအရာအေးပါပြီးတော့မြေရှားတပ်ထုထွက်တဲ့ချီပွေနဲ့ဆော့လော့ကို၄ရက်အတွင်းမှာပဲ KIA ကချင်လွတ်မြောက်ရေးတပ်မတော်ကတင်ယူလိုက်နိုင်ပြီဖြစ်တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပြောဆိုပါတယ်။ဒါ့အပြင်ပန်ဝါအခြေစိုက်ဦးစခုံတင်ရင်းရဲ့နေချားဆောင်တပ်ဖွဲ့ကိုပါ KIA ကထိန်းချုပ်လာနိုင်တဲ့အခြေအနေရှိနေပြီလို့လည်းဆိုပါတယ်။ကချင်ပြည်နယ်အတွင်းကစီးရဲပြိပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးပါမယ်
။ချီပွေဆော့လော်နဲ့ရှငော်ဒေသတွေဘက်ကို KIA ပူးပေါင်းတပ်တွေကစက်တင်ဘာလ29ရက်နေ့မှာစတင်တိုက်ခိုက်ခဲ့တာပါ။ဒီကနေ့မနက်မှာတော့ဆော့လော်မျိုးကိုတင်ယူလိုက်ပြီးတော့ကချင်ပြည်နယ်အရှေ့ဘက်ကျောင်းမှာအရေးပါတဲ့နေရာတွေကိုတင်ယူနိုင်ပြီဖြစ်ကြောင်းKIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပြကိုပြောပါရယ
်ဆော့လော့ကိုတော့ဒီနေ့မနေ့ကိုရနာရုံးကျက်တော့ပါအပီးတင်ပိုက်လို့ရပါပြီစစ်ဖွေးလည်းမနေ့အတင်းလိုက်ပြီဆံတော်တင်းပြီစစ်ဖွေးလည်းတင်းပြီကိုဆော့လော့လည်းပြန်တင်းပြီရေးပါတဲ့အမျိုးတွေအကုန်လုံးတင်းလိုက်တာဖြစ်ပါတယ်ကိုတော့အဲ့ဒီတကြောလုံးမှာတော့တပ်စခန်းတွေမရှိတော့ဖြစ်နေပါเนาะโอ้สิพรีมิวเนี่ยมาတော့ဟောจําเนี่ยတော့ဥစားပေါ့ပေါင်းွားပဲပဲจําน่ะ
ဒိန်းစီရမိတဲ့လူလက်နက်စည်ရင်ကိုရှေ့တန်းတက်တွေကတင်ပြလာတာမရှိသေးကြောင်းလဲပြောပါတယ်ချီဝေမြို့နယ်ပေါင်းွားဒေသဟာဥစခုံတိန်ရင်ရဲ့နေချားဆောင်တက်အခြေဆိုင်ရာဒေသဖြစ်တယ်လို့မြေရှားတပ်ထုထွက်ရှိရာဒေသလည်းဖြစ်ပါတယ်ကချင်တရင်သမားတူကတော့ KIA ကချီဝေနဲ့ဆော့လော်မြို့တွေကိုသိမ်းယူလိုက်တာကြောင့် KIA ဘက်ကစစ်ရေးတာမကစီးပွားရေးအရပါအားသာလာမှာဖြစ်ကြောင်း view ကိုပြောပါတယ်
ွေနဲ့ဆော့တော့ဘောဒေးကအသွေးတိမ့်လာဘောနော်တိမ့်လာဆိုတော့ဒီရွှေဆော့တော့ဘက်ခြေကိုကြီးတချင်းတပဟာကြီးဒီဒါရိုက်လမ်းပေါက်ကလေးပြောလို့ရပြီဘောသူတို့လမ်းမှာအသားစီးပြီးရှိတော့နောက်တစ်ခုကတော့ဒီအခုကြီးပွားရရကြည့်မယ်ဆိုရင်လည်းဒီရွှေတို့ဆော့တော့တို့ကမိချတတ်တူရန်တူတဲ့နေရာဆိုတော့အဲ့နေချတတ်တူတူတဲ့နေရာတွေကိုလည်းဒီကအခုဒစိတ်တပိုင်းတော့သူလည်းထိန်းချုပ်လာနိုင်ပြီလို့ပြောလို့ရတယ်ဘောပြီးရင်နောက်တစ်ခုကဒီပောင်ဝါဘက်မှာရှိတဲ့ဥစ္စာတင်ရင်ရဲ့နေမျိုးကိုလည်းသူဝိုင်းပိတ်ထားနိုင်ပြီလို့ပြောလို့ရတဲ့အခြေအနေတော့ဟုတ်ပါလေအခုချင
်းပြီးခဲ့တဲ့ဂျွန်လာလေးလောက်က KNA နဲ့ပူးပေါင်းတပ်တွေဟာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းမှာအရေးပါတဲ့ဝိုင်းမော်ကမ်ပိုက်ဒီလမ်းမပေါ်ကစတုံးမျိုးကိုသိမ်းယူခဲ့တယ်လို့ဝိုင်းမော်ချီဝေလမ်းပေါ်ကစနီခူးဘန်တောင်နဲ့ရှံငော်ဆတဲ့ကျေးရွာတွေမှာရှိတဲ့ပြည်သူစစ်နဲ့အနေကြားဆောင်တပ်စခန်း၄ခုကိုသိမ်းယူခဲ့ပါတယ်။ဒီအပိုင်းတွေမှာတော့ကချင်ပြည်နယ်မိုးမောင်းတဲ့ဖားကန့်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိပါတယ်။ချီဝေနဲ့ဆော့လော်မျိုးကို KIA ကသိမ်းယူနိုင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။
ဒါကတော့ကချင်ပြည်နယ်အရှေ့ပိုင်းကစီးရဲနဲ့စီးပွားရေးအရာအရေးပါတဲ့နေရာတွေကို KIA ကချင်လွတ်လပ်ရေးတပ်မတော်ကသိမ်းယူလိုက်နိုင်တဲ့အကြောင်းသတင်းကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးရဲတင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာသံကောင်စီးရဲတွေစပြီးတော့ကောက်ခံနေတဲ့သတင်းကိုတင်ပြပေးကြပါမယ်။စီးရဲပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကသူတို့ထိန်းချုပ်ထားတဲ့နယ်မြေတချို့မှာတော့အောက်တိုဘာလ၁ရက်နေ့ကနေစတင်ပြီးတော့သံကောင်စီးရဲကောက်ယူနေတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။အရခတ်တတော် AA ဘက်ကရခိုင်ပြည်နယ်တွင်းကနယ်မြေအမြောက်ပြားကိုထိန်းချုပ်ထားနိုင်တာကြောင့်ရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့သံကောင်စီရင်ကောက်ယူတဲ့အစီအစဉ်ကလက်တွေ့ဖြစ်နိုင်မှာမလားဆိုတာကိုလည်းအကဲခတ်တွေကမေးခွန်းထုတ်နေကြပါတယ်။ရခိုင်ပြည်နယ်ထဲမှာသံကောင်စီစပြီးတော့ကောက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ်မာတင်ပြပေးထားပါတယ်။
စစ်ကောင်စီနဲ့အရခတ်တော် AA ကြားဒီကလေးအတီတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအောက်တိုဘာလ၁ရက်မနေ့ကစတင်ပြီးတော့စစ်ကောင်စီကတကောင်စီကောက်ယူနေပါတယ်။လက်ရှိစစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာတော့မနေ့ကစပြီးတော့တအိမ်ဝင်တအိမ်ထွက်တကောင်စီရဲ့လာရောက်ကောက်ယူနေတယ်လို့ဒေသခံတို့က VOA ကိုပြောပါတယ်
။ဟိုဒီကားကလူမရှိဒီကန်တိုက်ပွဲလူရှိရောဒီကအဲ့ဒါကသာအချင်းကစားတယ်လေဒီတော့မြေကဒါကတည်းကတော်ရုံဒီကတော့မင်းရဲ့အဲ့အသာကဘယ်လောက်ရှိကလေးပတ်သက်ပြီးတော့မင်းရဲ့အခုမရှိဘူးဒီကတော့နာမည်တော့ကနေလေးရှိယူနေတယ်ဒီမရှိတော့ကနေတော့ဒီပြေးထားရဲ့အဲ့ဒါနေရောနာကမသာလုံးလေးလာတောင်းနေရောဒီကတော့မင်းရဲ့နည်းနည်းပဲ
တကောင်စီရဲ့လာရောက်ကောက်ယူသူတွေထဲမှာရဲစစ်သားလာဝကနဲ့ဒေသခံအကြောင်းဆရာမတွေပါဝင်တယ်လို့သူကစက်ပြောပါတယ်
တိုက်ပွဲပါရီဒီရစ်ပါရီလာဝကာကပါရီဒီချုပ်ဆမာတိပါရီဒီချုပ်ဆမာတိကနည်းနည်းပြည့်စုံပြီးပြုံးဆမာတိကအမှန်နောက်ဆုံးကျတော့ပါရီရရတော့
လက်ရှိတကောင်စီကောက်ယူနေတဲ့စစ်တွေမျိုးကိုစစ်ကောင်စီကထိန်းချုပ်ထားတယ်ဆိုပေမဲ့တိုက်ပွဲဖြစ်လာမှာကိုစိုးရိမ်တာကြောင့်ဒေသခံတွေဟာပြီးခဲ့တဲ့လတွေကလေးကကိုတီးကိုဟန်တဲ့လေယာဉ်တွေကိုစုခွာပြီးတော့ဘေးလွတ်ရာတွေကိုထွက်ပြေးနေကြတာပါလက်ရှိမှာတော့စစ်တွေမျိုးပေါ်မှာတပ်မိသားစုတွေနဲ့ဝန်တန်းမိသားစုဝင်တွေပဲရှိနေပါသေးတယ်။ဒါအပြင်စစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဘေးလွတ်ရာကိုမသွားရောက်နိုင်တဲ့ဒေသခံတွေအပြင်ငွေရေးကြေးရေးမတက်နိုင်တာကြောင့်မြို့ရင်းမှာပဲဆက်နေနေရတဲ့ဒေသခံအနေချင်းလောက်သာရှိနေတာပါ။ရခိုင်ပြည်နယ်မြို့နယ်၁၈ခုရှိပြီးတော့အဲ့ဒီတဲကကြောက်တော်မြောက်ဦးမေးပြမြေပုံပုံတကျော်ရသေးတောင်ဘူးတီတောင်ပေါတော့ရမ်းပြဲတဲ့တန်တွဲမြို့နယ်စားတဲ့ဆယ်မြို့နယ်ကိုအရခတက်တော်အေးအေးဘက်ကတိတ်ပိုက်ထားပြီးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ကြောက်ဖြူတောင်ကုန်းမန်းအောင်ခွအန်တဲ့စစ်တွေမြို့နယ်တွေကိုထိချုပ်ထားဆဲဖြစ်ပါတယ်လက်ရှိမှာတော့စစ်ကောင်စီထိချုပ်ထားတဲ့မြို့နယ်ခုနှစ်ခုတည်းကခွပေါတော့နဲ့အဲမြို့နယ်တွေကိုအေးအေးဘက်ကထိုးစစ်ဆင်တိုက်ခိုက်နေသလိုကြောက်ဖြူတောင်ကုန်းမန်းအောင်နဲ့စစ်တွေမြို့နယ်တွေကိုလည်းအေးအေးဘက်ကပိတ်ဆို့ထားတာဖြစ်ပါတယ်ဒါကြောင့်စစ်ကောင်စီအနေနဲ့တကောင်စီကောက်ယူပဲဆိုရင်တော့မြို့ပေါ်ရောက်ွက်တချို့လောက်သာကောက်ယူလိုက်ပါဖြစ်တယ်လို့ရခိုင်အရေးလေးလာသုံးသက်သူပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ်
။မြို့ကတော့မြို့ပေါ်လောက်ပဲရှိပါလိမ့်မယ်မြို့ပေါ်ခဏမြို့နယ်ပေါ့အဲ့လိုမောင်ကျွန်းကတော့သူဟာနဲ့သူစစ်ကောင်စီတရားဝင်အောက်မှာရှိတယ်ဆိုတော့မောင်ကျွန်းတို့ဖြစ်နေတယ်အဲမြို့ပေါ်ချာအရှောင်းမြို့နယ်ကတော့မြို့ပေါ်လောက်ပဲရှိမှာနေရာတော့လုံးဝသူအရှင်းကောင်းဝင်မဆိုတာနဲ့ထွက်လို့ကိုမရောက်တော့
အခုလို၄00အလဲစုလောက်သာကောက်ယူလိုက်တဲ့စစ်ကောင်စီရဲ့တကောင်စီဟာတိတိကျကျမဖြစ်နိုင်သလိုဟန်ပြလုပ်ငန်းစဉ်တစ်ခုသာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
တကောင်စီဆိုတာကပြည်စုံမှုလိုတယ်အဲတယောက်မကြံတအိမ်မကြံ Alu kau naik mata kau sih lu kau naik. Aku tu alu mau bu, umi aku kau lihat kau me. Eh, ini malu mesin le, tak me. Eh, bida tu malu mesin le. Eh, dah kau me bu. Eh, ala jauh di dongan sih ngah. Ada ke kau sih? Kau bu, tiri jaja ya ibu surat ya bu no. Ah, sih ni apa sih mesin aku. So tu ni ne, eh, dah tengah malam dah ini ne, kau deh tema. Ah, hamba kau biar ni apa no. Acha ni ada malah alu najis sih nak malah.
ที่ดูแลเส้นวิญญาณมุ่งมั่นว่าแต่ยังดีเยอะกว่าเยอะแต่ก็ยังเยอะกว่าเยอะจุดแต่ก็ยังเก่าเช่นลุงอาฮะที่เป็นส่วนหนึ่งลุงอาหมู่ผู้ทำใจลุงอาเสียไปในคู่เอชเดลูเปลี่ยนมาเลยโอเคแต่ก็ยังเก่าอยู่ยามาคุยเจ้าแต่บางอาจจะชอบทำใจอากูจะแค่เก่าอยู่มาเพื่อเดลูเสียเก่าสิทบเจ้ามาพบยาทำอะไรเก่าอยู่ยามาเลยคุยเอชเล็กกูเกรียบบาดาเปลี่ยนส่วนเรียบบาดาสักอันเดียวที่มาช่วยเปลี่ยนตัวลาดูชีวิตเลี้ยงเสียบิดาต ပေါင်း80နီးပါးမေးပြပြီးတော့ကောက်ယူပါဖြစ်တယ်လို့ဆိုပါတယ်။ကောက်ယူရရှိတဲ့သကောက်ဈေးကိုတော့လာဘက်ဒီဇင်ဘာလ31ရက်နေ့မှာထုတ်ပြန်မယ်လို့လောက်ဝက်ကသကောက်ဈေးကောက်ယူရေးထားတာကွယ်ပြုတ်ကြားရေးဘူးဦးကျော်ရေဦးကဗီဒီယိုကိုပြောဆိုထားတာရှိပါတယ်ရှင်။
ဒါကတော့ရခိုင်မှာစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တချို့မှာသကောင်စင်းစကောက်နေတဲ့သတင်းအလိမ်မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ Parish Olympic နဲ့မတန်ဆွမ်း Olympic ပြိုင်ပွဲဝင်ခဲ့တဲ့ American အားကစားသမားတွေကို American သမ္မတ Joe Biden ကအင်ဖြူတော်မှာဂုဏ်ပြုပါရတယ်။2025 FIBA ကမ္ဘာ Club Champion များဖလားဘောလုံးဖိုင်နယ်ကစားပွဲမဲ့ကွင်းကိုတော့ကမ္ဘာဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်ဒီလိုသတင်းအတွင်းကအားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကတင်ဆက်ပေးထားပါတယ
်2024 Paris Olympic နဲ့ပတ်သက်ဆန် Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ American အားကစားသမားတွေကို American သမ္မတ Joe Biden ကတနနေ့ကအင်ဗီတော်မှာဂုဏ်ပြုခဲ့ပါတယ်Paris Olympic နဲ့မတန်ဆွမ်း Olympic ဝင်ပြိုင်ခဲ့ကြတဲ့ American အားကစားသမားတွေဟာ American ပြည်ထောင်စုကိုအကောင်းဆုံးကိုယ်စားပြုခဲ့ကြတာဖြစ်တယ်လို့သမ္မတ Biden ကပြောပါတယ
် We're the only nation that thinks anything is possible when we try to set mind to do it. That's what all of you embody. On behalf of the entire
ကျွန်တော်တို့လုပ်မယ်လို့ဆုံးဖြတ်လိုက်တိုင်းဘာမှမဆိုဖြစ်နိုင်ရည်ရှိတယ်လို့ထင်တာကျွန်တော်တို့တိုင်းနိုင်ငံတွေပဲရှိပါတယ်ဒါကိုခင်ဗျားတို့အားလုံးပုံဖော်နိုင်ခဲ့ပါတယ်ကျွန်တော်တို့မှာတိုင်းနိုင်ငံလုံးကပြည်သက်တွေထောင်နေချီဒီမှာအခုရှိနေပါတယ်အမေရိကန်ကိုအကောင်းဆုံးကိုစားပြုခဲ့တဲ့အတွက်ကျေးဇူးတင်ပါတယ
်အမေရိကန်ဈေးဟာ Paris Olympic ပြိုင်ပွဲမှာရွှေ40ငွေ44ကျေး42ခုနဲ့ပထမနေရာရခဲ့ပါတယ်အမေရိကန်နဲ့တရုတ်တို့ရွှေစိတ်အရေအတွက်ထူဝေမဲ့ငွေစိတ်မှာအမေရိကန်ကပိုများခဲ့တာကြောင့်အမေရိကန်က Olympic မှာပထမရခဲ့တာပါမတန်ဆွမ်း Olympic ပြိုင်ပွဲမှာတော့တရုတ်နဲ့ Britain တို့ကပထမနဲ့ဒုတိယရခဲ့ကြပြီးတော့အမေရိကန်ကတော့ရွှေ25ငွေ26ကျေး42ခုနဲ့တတိယရခဲ့ပါတယ်ခင်ဗျာ2025 FIFA ကမ္ဘာ Club Champion များဖလားဘောလုံး Final ကိုတော့ New York New Jersey မှာရှိတဲ့ MetLife ဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဒီနေ့မှာကြေညာလိုက်ပါတယ် MetLife ဘောလုံးကွင်းကြီးကို2026ကမ္ဘာဖလား Final ကစားဖို့အတွက်လဲ FIFA ကရွေးချယ်ထားတာဖြစ်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ကမ္ဘာတစ်ပေါင်းကနေလာကြမဲ့တန်းတက်ချီတဲ့ဘောလုံးပြိုင်ပွဲတွေအနေနဲ့အမေရိကန်ကခွင့်တွေကိုသဘောကျကြမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ
် Millions of fans will be coming they will find that actually one of the things I found in America is that the stadiums here
ပြိုင်ပွဲတွေတန်းတက်ချီလာကြမှာဖြစ်ပါတယ်အမေရိကန်ကကျွန်တော်တို့တွေ့တာတကူကတော့ဒီဘောလုံးကွင်းတွေကိုလာတဲ့သူတွေကွင်းမှာပျော်အောင်စောက်ထားတာပါသူတို့ဘောလုံးပွဲကြီးကိုတက်တက်ပဲကွင်းကိုလာပြီးတော့ပြန်သွားတာမျိုးမဟုတ်ပဲဒီမှာနိုင်နဲ့ချီနေပြီးတော့ပေါ်ပါပါနဲ့ပြောအောင်လှုပ်ထားတာပေါ့ပြည်သက်တည်လိုအပ်တာလေအဲ့ဒါပဲလို့ကျွန်တော်ထင်တယ်ကျွန်တော်တို့အနေနဲ့ဒီကမ္ဘာလုံးကလူတွေဒီတကွာလာစုဝေးနိုင်တဲ့ပွဲမျိုးတွေလိုအပ်ပါတယ်ရှင်းနေမှာကမ္ဘာကလပ်ချန်ပီယံဖလားနဲ့ကျွန်တော်တို့ဒါကိုလုပ်ပါမယ်ဥရောပအာရှတောင်အမေရိကမြောက်အမေရိကအာဖရိကနဲ့သမုဒ္ဒရာပိုင်းဒေသကအကောင်ဆုံး32သင်းပါဝင်မှာဖြစ်ပြီးအဲ့ဒါပြီးနောက်တစ်နှစ်မှာတော့နိုင်ငံ48နိုင်ငံပါဝင်တဲ့ကမ္ဘာဖလားဘောလုံးပွဲကိုလုပ်မှာဖြစ်ပါတယ်အဲ့ဒီကြရင်ကဘာတဝမ်းကဘောလုံးပြည့်တဲ့၅သန်းကနေ၁၀သန်းလောက်ဒီလိုလာကြမှာပါကျွန်တော်တို့လူတာကလည်းအဲ့ဒါပါပဲ
လာမယ့် FIFA ကမ္ဘာကလပ်ချန်ပီယံများဖလားကိုတော့အသင်း32သင်းအထိတိုးချဲ့ပြီးတော့ပုံစံတင်တဲ့ကျင်းပသွားမှာဖြစ်ပြီးတော့ဇွန်လ14ရက်နေ့ကနေဇွန်လ13ရက်နေ့အထိအမေရိကန်နိုင်ငံတဝမ်းကဘောလုံးကွင်း12ကွင်းမှာကျင်းပသွားမှာဖြစ်ပါတယ်အဲ့ဒီမှာတော့ Washington DC Power, Atlanta, Charlotte, Cincinnati, LA, Miami, Nashville, Philadelphia Seattle နဲ့ Orlando မြို့ကကွင်းနဲ့ကွင်းလဲပေါင်းမှာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ပြင်သစ်တဲ့ Atletico Madrid Tigers ဟူ Antoine Griezmann ဟာပြင်သစ်လေးစဉ်ကစားသမားအဖြစ်ကနေအားယူပြီးလို့သတင်းလာနေမှာကြေညာလိုက်ပါတယ်သူအနေနဲ့ပြင်သစ်ကစားသမားအဖြစ်ကနေဒီနေ့မှာအားယူပြီးဆိုတော့ကိုယ်စိတ်မကောင်းစွာနဲ့အတီးပေးလို့ကြောင်းနဲ့အတင်းနဲ့တူ10နှစ်ကြာစိန်ခေါ်မှုတွေအောင်မြင်မှုတွေမမေ့နိုင်စရာအမှတ်တရတွေအများကြီးရခဲ့ပြီးတဲ့နောက်အခုချိန်ကသူ့အတွက်နောက်ဆောင်မျက်နှာအသစ်တစ်ခုကိုဖွင့်ပြီးတော့မျိုးဆက်အသစ်တွေနဲ့နေရာပေးရမယ့်အချိန်ဖြစ်ကြောင်းအတင်းရဲ့အင်ဂျီကိုဝတ်ပြီးတော့ကစားခဲ့ရတဲ့အချိန်တွေကိုဂုဏ်ယူရဲလို့Griezmann ကသူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ် Griezmann ဟာပြင်သစ်အသင်းအတွက်စုစုပေါင်း138ပွဲကစားပြီးတော့44ဂိုးနဲ့သရုပ်ထဂိုးအများဆုံးသွင်းပေးခဲ့သူဖြစ်ပြီးတော့ပြင်သစ်အသင်းနဲ့အတူ2018ကမ္ဘာဖလားတစ်ကြိမ်နဲ့2021 Nations League ဖလားတွေကိုဘူးဆွဲခဲ့ပြီးတော့ Euro 2016နဲ့2022ကမ္ဘာဖလားတွေမှာတော့ဒုတိယတစ်ကြိမ်စီရခဲ့တာဖြစ်ပါတယ် Griezmann ရဲ့ပြင်သစ်လက်ရေးစင်ကစားသမားအပွား10နှစ်တာမှာနောက်ထပ်ထူးခြားတဲ့မှတ်တမ်းတစ်ခုကတော့သူဟာအသင်းအတွက်84ပွဲဇက်တိုက်ကစားပေးခဲ့ပြီးတော့အများဆုံးစံချိန်တင်ခဲ့တာလည်းဖြစ်ပါတယ်ဒီနေ့ဒီမှာနိုင်ငံတကာကနာမည်ကြီးကစားသမားတွေအတော်များများလက်ရေးစင်အသင်းကနေအနားယူလာတဲ့ကစားသမားဘွားကနေအနားယူလာတဲ့အတော်များများရှိခဲ့ပြီးတော့ဒီထဲမှာတော့ Griezmann ကတော့လက်ရေးစင်ကစားသမားဘွားကနေအနားယူလိုက်တဲ့နာမည်ကြီးတွေကနောက်ဆုံးတစ်ယောက်ပဲဖြစ်ပါတယ်ခင်ဗျာအခြေအနေမှာပဲဂျာမနီအမျိုးသမီးအသင်းရဲ့ရှီဒန်တိုက်စင်မှုအလက်ဇန်ဒရာပော့ဖာလည်းဂျာမနီအမျိုးသမီးအသင်းကနေအနားယူတော့မယ်လို့ကြေညာလိုက်ပါပြီ။အလက်ဇန်ဒရာပော့ဖာဂျာမနီအသင်းအတွက်14နှစ်ကြာကစားပြီးတဲ့နောက်လာမယ့်အောက်တိုဘာလ28ရက်နေ့မှာကစားမယ့်ပွဲမှာအသင်းကောင်းဆောင်ဖြစ်တဲ့နောက်ဆုံးကြိမ်ကစားပြီးအနားယူမှာဖြစ်တယ်လို့ဂျာမန်ဘောလုံးဖွဲ့ချုပ်ကလည်းနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အသက်33နှစ်ရှိဖြစ်တဲ့အလက်ဇန်ဒရာပော့ဖာဂျာမနီအသင်းနဲ့အတူအမျိုးသမီးကမ္ဘာဖလားယူရိုဖလားနဲ့အိုလံပစ်ပြိုင်ပွဲတွေအပါအဝင်စုစုပေါင်း144ပွဲကစားခဲ့ပြီးတော့66ဂိုးသွင်းပေးခဲ့ပြီးဂျာမနီအသင်းအတွက်အားထားတဲ့တိုက်စစ်မှုတစ်ခုဖြစ်ခဲ့ပါတယ်ခင်ဗျာ။ယူဘတ်ကဘောလုံးပွဲတွေမှာတော့စပိန်လာလီဂါမှာတော့ရီယယ်မက်ဒရစ်နဲ့အက်တလက်တီကိုမက်ဒရစ်တို့ရဲ့မက်ဒရစ်ဒါဘီပွဲကိုတင်းငွေနဲ့နေကကစားခဲ့ကြပြီးတော့ပွဲပြီးကနေမှသွင်းတဲ့ခြေပါဂိုးနဲ့တစ်ပတ်တစ်ဂိုးစီပြင်ဖြစ်သွားပါတယ်။ရယ်မက်ဒရစ်ကဘရာဇီးလ်နောက်တန်းလူမင်းတောက်က64မိနစ်မှာဂိုးရင်သွင်းခဲ့လို့ရီယယ်အသင်းရှိကဦးဆောင်ခဲ့ပေမဲ့ဒဏ်ရာအချိန်ပို9မိနစ်မှာတော့အန်ဟာကိုရီယားကအက်တလက်တီကိုအတွက်ခြေပါဂိုးပြန်သွင်းလို့တစ်ဖက်တစ်ဂိုးစီနဲ့တည်ဖြစ်သွားခဲ့ပါတယ်။ဒီပွဲတည်ကျသွားတာကြောင့်10ပွဲပြီးမှာတော့ဘာစီလိုနာကရီယယ်ထက်3မှတ်အသာနဲ့22မှတ်ရပြီးတော့ဇယားထိတ်မှရှိနေပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့လီဗာပူးအသင်းကမဘီဇယားထိတ်ကိုတက်လာပြီးတော့မန်စီးတီးအသင်းကဒုတိယဖြစ်သွားပါတယ်။ပြခဲ့တဲ့စနေနဲ့တနင်္ဂနွေနေ့ကပွဲတွေမှာချန်ပီယံမန်စီးတီးကညူကာဆောနဲ့ဝေးကွင်းမှာတွားကစားရမှာတစ်ဖက်တစ်ဂိုးစီတည်ဖြစ်ခဲ့ပြီးတော့လီဗာပူးကတော့ဝုတ်ကိုဝေးကွင်းမှာ2ဂိုးတကူနဲ့နိုင်ခဲ့ပါတယ်။ဒါပြင်အာဆနယ်ကလက်စတာစီးတီးကို4ဂိုး2ဂိုးနဲ့နိုင်ပြီးတော့ချယ်ဆီကလည်းဘရိုက်တန်ကို4ဂိုး2ဂိုးနဲ့နိုင်ပါတယ်။ဒါကြောင့်လီဗာပူးက15မှတ်နဲ့ဇယားထိတ်ကိုတက်လာပြီးတော့မန်စီးတီးနဲ့အာဆနယ်က14မှတ်ချယ်ဆီက13မှတ်နဲ့ဒုတိယတတိယနဲ့သတုထနေရာတွေမှာရှိနေပါတယ်။တနင်္ဂနွေနေ့က Old Trafford မှာကစားခဲ့တဲ့ Man United Sports Boy မှာတော့ Spurs က3ဂိုးဂိုးမရှိနဲ့အိုင်သွားခဲ့ပါဗျ။အိမ်ကွင်းမှာ Spurs ကို3ဂိုးဂိုးမရှိနဲ့မရှိမလားရှုံးခဲ့တာကြောင့်နီးပြတန်ဟက်ဟာဖီအားတွေနဲ့အကြီးကျယ်ရင်ဆိုင်နေရပြီးတော့နီးပြအဖြစ်ကနေထုတ်ပယ်ခံရဖို့ရေပန်းအစားဆုံးနီးပြလည်းဖြစ်လာနေပါဗျခင်ဗျာ။ဘယ်ကနာနမကြီးဘတ်စကတ်ဘောကစားသမားဒီကမ်ဘီမူတမ်ဘိုဟာအသက်58နှစ်အရွယ်မှာအုန်းနောက်ကင်ဆာနဲ့ကွယ်လွန်သွားခဲ့ပြီဖြစ်တယ်လို့ NBA American မြို့သားဘတ်စကတ်ဘောအဖွဲ့ချုပ်ကလည်းနေ့မှကြေညာလိုက်ပါတယ်။သူဟာ NBA မှာအကောင်းဆုံးခံစစ်ကစားသမားတွေကတယောက်ဖြစ်ပြီးတော့အကောင်းဆုံးခံစစ်ကစားသမားစုကို၄ချိန်ရရှိခဲ့သူလည်းဖြစ်ပါတယ်။သူဟာ American NBA ကအသင်း6သင်းမှာ18နှစ်ကြာကစားခဲ့ပြီးတော့ NBA ရဲ့ All Star လက်ရွေးစဉ်အသင်းမှာ10ချိန်ရွေးချယ်ခံခဲ့ရပြီးတော့ Hall of Fame စီးရင်းထဲမှာလည်းထည့်သွင်းရွေးချယ်ခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်။မကြခင်မှာတော့ရွေးကောက်ပွဲအကြိုအထူးအစီအစဉ်ထုတ်လွှင့်ပေးဖို့ရှိပါတယ်
။ VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျတို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနောက်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။ နေ့စဉ် VOA မြန်မာညချင်း Radio Season ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီအထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်း Radio အစီအစဉ်ပါဝင်မနက်ည Radio ထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုအရင်ဆုံးတော့2024ခုနှစ်အမေရိကန်ရွေးကောက်ပွဲအကြို VOA ရဲ့အထူးအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာအင်္ဂါနေ့ညတုန်းကကျင်းပခဲ့တဲ့ Democratic Party ဒုတိယသမ္မတလောင်း Tim Walz နဲ့ Republican Party ဒုတိယသမ္မတလောင်း JD Vance တို့ရဲ့စကားဆစ်ထိုးပွဲနဲ့တုံ့သက်ချက်တွေကို VOA မြန်မာပိုင်းကနေရွေးကောက်ပွဲအထူးအစီအစဉ်အနေနဲ့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်ဌာနမှူးဒေါခင်ဆိုးဝင်းVOA မြန်မာပိုင်းအစီအစဉ်ကဦးတမောင်တန်း၊နောက်အမေရိကန်နိုင်ငံရေးတုံးသက်သူဦးကျင်းရွှေနဲ့ဇွန်သုံးမုံတို့ရဲ့တုံးသက်ဆွေးနွေးချက်တွေကနေကောက်နှုတ်ပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေထပ်မံတင်ဆက်လိုက်တာရှုစားနာဆင်ပါရှင
်။မင်္ဂလာပါခင်ဗျာ2024ခုနှစ်အမေရိကန်ရွေးကောက်ပွဲအကြိုအထူးစုဆိုအစီအစဉ်ကနေပြန်လည်ကြိုဆိုလိုက်ပါတယ်။သိတ်ကိုစိတ်ဝင်စားပွဲကောင်းတဲ့စကားစစ်ထိုးပွဲပါ။ဒါကိုကြည့်ရှုကြကြရတာဖြစ်ပါတယ်။ဒီစကားစထိုးပွဲနဲ့ပတ်သက်လို့သုံးသက်ဆွေးနွေးဖို့အတွက် VOA ထားတာမူဒေါခင်စိုးဝင်းကဥဆောင်ပြပါပါဟုတ်ကဲ့မေရီလန်းပြည်နယ်အခြေစိုက်အမေရိကန်နိုင်ငံရဲ့အကဲခတ်ပုတ်ကိုဥဆောင်သုံးပုံနဲ့ကျွန်တော်တို့ရဲ့စတူဒီယိုထဲမှာရောက်ရှိလို့နေပါပြီเนาะပြီးတော့အမေရိကန်နိုင်ငံရေးကိုအနီးကစောင့်ကြည့်နေတဲ့ဥဂျိမ်းစ်ရွှေကလည်း Skype ကနေပါဝင်ဆွေးနွေးဖို့အဆင်သင့်ရှိနေပါတယ်ဒီတော့ကျွန်တော်တို့နှုတ်ခွန်းဆက်တာတွေများသွားပြီဆိုတော့ဒေါခင်ဆိုးဝင်းကပဲစပြီးတော့ဆွေးနွေးပွဲစကိုင်းစကြအောင်ခင်ဗျဟု
တ်ကဲ့ပါအဲခုနကဦးတင်မောင်တန်းပြောသလိုပါပဲတိတ်ကိုစိတ်ဝင်စားစရာကောင်းတဲ့ဟိုစကားစစ်ထိုးပွဲကြီးခဲ့ရတာပေါ့နော်ဘလို့လဲဆိုတော့ဒီစကားစစ်ထိုးပွဲတွေလုတ်တိုင်းမှာဒီတမရလောင်းစကားစစ်ထိုးပွဲတွေကလိုပဲဒီတမရလောင်းနှစ်ဦးပြောတဲ့ဟာကိုတနိုင်ငံလုံးကနေပြီးစောင့်ကြည့်နေကြတာပေါ့နော်အဲ့တော့ဒီတမရလောင်းနှစ်ဦးကနေပြီးတော့သူတို့အလုတ်ပြီးသူတွေချီမှာသူတို့ကအလုတ်လျှောက်တာအဲ့တော့ဒီမဲပေးမဲ့လူတွေကနေပြီးတော့အမှတ်တွေပေးပြီးတော့ကဲဘယ်သူကတော့ဖြင့်ဒီနိုင်ငံကိုပို့ပြီးအကျိုးပြုနိုင်မလဲဒီနိုင်ငံကိုသူတို့အတွက်ကိုဒီတမရလောင်းကတော့ဘယ်လိုအကျိုးပြုနိုင်မလဲဆိုတော့အမှတ်ပေးဖို့အတွက်ကိုသူတို့ကအခြေအနေစစ်ထိုးပြီးတော့သူတို့ရဲ့လုတ်ကိုင်းနိုင်တဲ့အရေးချင်းတွေကိုတင်ပြရတာပေါ့နော်အခုလည်းဒီနေ့လည်းအဲ့လိုပဲဒုသမရာလောင်းနေရာနေပြီးတော့စကားစစ်ထိုးပွဲလုပ်ကြတာပေါ့နော်အဲ့လိုစကားစစ်ထိုးပွဲလုပ်တဲ့နေရာမှာကျမဟိုကြည့်ရတဲ့ခါမှာပေါ့နော်ဟိုဘယ်လိုကောင်းလဲဆိုတော့သူတို့တွေကသူတို့ကိုသူတို့ဟိုခုခံကာကွယ်ဖို့ပြောနေတဲ့အစားကိုသူတို့ကသူတို့ရဲ့သမရာလောင်းတွေကိုသူတို့ကပို့ပြီးတော့ခုခံကာကွယ်တဲ့သူစားအားတာနေတဲ့ပုံတွေ့ရတာပေါ့နော်ဥပမာဆိုလို့ရှိရင် JD Vance ကနေလဲသူကဒေါ်နယ်ထရမ့်ကိုသူကကာကွယ်ပြီးပြောဆိုတယ်အဲ့လိုပဲဒီဘက်ကတော်မော့စ်ကနေပြီးတော့လဲတင်မော့စ်ကနေပြီးတော့လဲဟိုကာမလာဟဲရစ်ကိုသူကခုခံကာကွယ်ပြီးတော့ပြောဆိုနေတဲ့ဟိုသဏ္ဍာန်တွေ့ရတာပေါ့နော်ဒါပေမဲ့ကျွန်မနှစ်ယောက်စလုံးကိုရှင်းကြည့်တဲ့အခါမှာ JD Vance ကနေဒီဟိုတင်မော့စ်ရဲ့ကအသက်20กว่าတယ်အသက်20กว่าတဲ့ခါကျ generation gap လဲနည်းနည်းတော့ပါမှာပေါ့နော်နောက်ပြီးတော့တင်မော့စ်ကဒီလွတ်တော်မှာလဲ12နှစ်ကြာသူကအောက်လွတ်တော်အမှတ်လုပ်ခဲ့တယ်ပြီးတော့အောက်လွတ်တော်မှာသူကစစ်ပြန်ရေးရာကော်မတီအဖွဲ့ဝင်သူကဖြစ်ခဲ့တာပေါ့နော်ပြီးတော့သူ့မှာဒီ debate အတွေ့အကြုံဒီစကားစစ်ထိုးပွဲအတွေ့အကြုံတွေအများကြီးရှိတယ်သူအဲ့လိုပဲ JD Vance ကလည်းဒီ lawyer တယောက် Yale University ကနေ Yale တက်ကတူကနေဥပဒေဘွဲရထားတဲ့လူတကယ်ဟိုစားပေါ့နော် lawyer တယောက်ဆိုတော့ကျမကြည်ညိနေစကောင်စားလေးလို့တော့မပြောချင်စိတ်ပေါက်လာတယ်ဥတ္တမောင်တန်းရဲ့တိလားသူတော်တော်ကိုဟိုစကောင်စားလို့ပေါ့နော်ဒီအခုဒီနေ့ကြည်လိုက်တဲ့ပွဲမှာဒီပြည်သူအားလုံးကိုပြောနေတာဟိုဥတီပြီးတော့ပြောနေတယ်ဆိုပေမဲ့လည်းတရားရုံးတစ်ခုမှာဒီဟိုတရားခိုင်ရဲ့ရှေ့နေနဲ့ တရေလိုတရေခိုင်းရဲ့ရှေ့နေနဲ့အစိုးရရှေ့နေပေါ့နော်ဆွဲကြပေါ့နှစ်ယောက်ညင်းနေတယ်လို့ကျမစိတ်ထဲမှာသွားပြီးတော့ခံစားရတယ်ရှင်ဒါပေမဲ့သူတို့ပြောတဲ့အထက်မှာတော့အများကြီးပေါ့နော်သူတို့ပြောတဲ့ဟိုခန္ဓာကြီးကတော့ပထမဆုံးပြောသွားတာကတော့နိုင်ငံသားရေးနဲ့ပတ်သက်တဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်တဲ့အခုလုံးလုံးဆက်ဖြစ်နေတဲ့အရှိအလဲပိုင်းဒေသနဲ့ပတ်သက်ပြီးပြောသွားတယ်နောက် climate change ရာသီဥတုအပြောင်းအလဲနဲ့ပတ်သက်ပြီးတော့သူတို့ပြောသွားတယ်နောက်စီဝါရေးရနဲ့ပတ်သက်ပြီးတော့မိခွန်းနေလဲသူတို့ဖြေသွားတယ်နောက်ပြီးတော့ဒီသတိသားဖြစ်ချရေးနဲ့ပတ်သက်တဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လဲသူတို့ဟိုအခြေတင်ပြောကြတာပေါ့နော်နောက်တစ်ခုကဒီ gun violence ဒီလက်နက်ကင်တနက်ကင်ထိန်းချုပ်တဲ့ဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့လဲသူတို့ပြောသွားတယ်နောက်ပြီးတော့ငွေကြေးဖောင်းပွားမှုနောက်ပြီးတော့ဒီအိမ်ယာပြဿနာကျန်းမာရေးနောက်ပြီးတော့ကလေးပြည်သူဆောင်ရှောက်တဲ့ child care နောက်ဆုံးအနှစ်ချုပ်ကတော့ဒီ election result ရွေးကောက်ပွဲရလတ်ကိုလက်ခံမလားလက်မခံဘူးလားဆိုတာကိုနောက်ဆုံးအဆုံးသတ်ပြောသွားတာပေါ့နော်အဲ့တော့ကျမတို့ပထမဆုံးစပြီးတော့ဆွေးနွေးကြအောင်အဲ့တော့ဦးဟိုဇော်သွန်းမုံကပဲစပြီးတော့ပြောပါအောင်ရှင်သူတို့ပြောသွားတဲ့ဒီနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့သူတို့နှစ်ယောက်ကအပြောလေးကိုပေါ့နော်ဘယ်လိုများသဘောရလဲရှင
်နိုင်ငံချေးဟိုတော့အခုကဒီအီရန်ကအစ္စရဲလ်ကိုတိုက်နေတယ်ဆိုတော့ကျွန်တော်ကတော့နိုင်ငံချေးရေးဝါသားကနေမိခွန်းဆလာမလဲလို့ကျွန်တော်မထင်ခဲ့ဘူးစီးပွားရေးလားအဲ့ဒါကနေပဲဆလာမလားလို့ထင်တာမှမဟုတ် immigration ပေါ့နော်ဆိုတော့ကျွန်တော်သုံးသပ်တာကတော့ဒီအစ္စရဲလ်ကိုအခုအီရန်ကတိုက်လာပြီဆိုတော့ဒီဘလူးအစ္စရဲလ်ကိုအကာအကွယ်ပေးမလဲအဲ့ဒီစုတုံးကနေပဲသူတို့ချင်းကတ်ကြတယ်ဆိုတော့ကျွန်တော်ထင်တာကတော့ဒီဘိုက်ဒန်ရဲ့ policy အတိုင်းပဲကမလာဟာရစ်ကဒွားဖို့အဲ့လိုပဲကျွန်တော်ကတော့တင်ဝော့စ်ကနေဒီ policy အကာအကွယ်ပေးတယ်လို့ကျွန်တော်အဲ့လိုပဲတုံးတာဘာဖြစ်လို့လဲဆိုတော့ဒီကမလာဟာရစ် policy ကဘိုက်ဒန်ပေါ်နဲ့ policy တူတာကမဟာမိတ် in our core လို့ဖို့ Israel ကိုအကာအကွယ်ပေးဖို့ဆိုတာမဟာမိတ်အင်အားကုန်ဖို့လိုတယ်။အီရန်ကိုတိုက်ဖို့ဆိုရင်လေအဲ့ဒီ Middle East မှာမဟာမိတ်တွေလိုတယ်။ဆိုတော့ချင်းကမှုနဲ့ကျွန်တော်တို့အဲ့လိုပဲတုံ့တက်တယ
်။ဟုတ်ကဲ့ပါ။ဟိုတမရဘိုင်ဒန်အနေနဲ့ကတော့ဒီအရှေ့ပိုင်းအလဲပိုင်းဒေသမှာအခုဖြစ်နေတာတွေကိုသူကဖြစ်နိုင်လို့ရှိရင်အပြစ်အခိုက်ချက်ချင်းရက်စေခြင်းလေ။နောက်ပြီးတော့သူကစစ်မီးကျဲဒီတဲ့ပို့ပြီးကျဲပြန့်လာမှာကို तू မလိုလားဘူးဆိုပြီးတော့ပြောတာမကြသေးဘူးခင်ဗျာပြောခဲ့ပါတယ်။အဲ့တော့ဟိုဦးဂျိမ်းရွှေအနေနဲ့ဟိုကျွန်တော်ဟိုအမေးချင်တာပေါ့နော်။ဟိုဒီဦးဂျိမ်းရွှေရောက်ပါပြီလားရှင်။ဟုတ်ကဲ့ရောက်ပါပြီ။ဟုတ်ကဲ့ပါ။ခုနကတော့ဒီဒုသမရနှစ်ယောက်ပြောသွားတဲ့အထက်မှာဒီ climate change နဲ့ပတ်သက်လို့ပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့ဒီနှစ်ဖက်အမြင်ပေါ့။အဲ့ဒါကိုဘယ်လိုသုံးသပ်လို့ရပါလဲရှင်။
နောက်ဖက်အမြင်ကတော့ကျွန်တော်က engineer ဆိုတော့လေဒီ climate change ဖြစ်နေတယ်ပြီးတော့ alternative energy လိုတယ်ဆိုတာကိုကျွန်တော်လက်ခံတယ်ဗျဒီဟို Tim Walz ပြောတဲ့အတိုင်းပေါ့လေဒါပေမဲ့ကျွန်တော်အနေနဲ့ကြတော့ဖြစ်နေတာဒါလို့အောင်မပေါ့နော်ဒီ fossil fuels ကြီးကလည်းအခုချက်ချင်းဖြတ်လိုက်လို့မရဘူး strategically လည်းလိုတယ်ဆိုတော့နှစ်ဖက်ကိုမျှအောင်လုပ်ပေါ့လေကျွန်တော်သဘောကတော့အဲ့ဒါမျိုးရှိတယ်ဗျအဲ့တော့ဟိုတင်မော့စ်ပြောတာကိုသဘောကျတယ်နော်ဟိုတစ်ဖက်သေးတော့လုံးလို့မရဘူးဒါပေမဲ့ဟို fossil fuel production ကိုလည်းကျွန်တော်တို့ဟိုလက်လွတ်လို့မရဘူးပေါ့နော်အဲ့အဲ့ဒါမျိုးကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဒီ electric car တွေဘာတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရကနေ subsidize လုပ်ထားတယ်ဆိုတဲ့သဘောဟိုကြားဘူးပါလားရှင်အမဟိုဒီ Tesla ကားတွေကိုဘာလို့ထုတ်တဲ့နေရမှာလေအဲ့တော့ဟိုသူတို့ဒီ Democrat တွေရဲ့ policy ပေါ့နော်ဒီ electric ကားတွေထုတ်ဖို့လို့နောက်ဆုံးဒီ emission တွေဘာတွေလျော့ပါဖို့လို့ဘာလို့ဆိုတာလည်းရှိပါသေးတယ်ရှင
်ဒီ emission ဟို emission ပေါ့နော်
emission ဟုတ်ကဲ့
emission လျော့ဖို့အဲ့ဒါကိုတော့ကျွန်တော်ထောက်ခံတယ်ဒါပေမဲ့ဟိုအလုံးအကျွံ subsidize လုပ်ပြီးတော့လေsustainable မဖြစ်တယ်ဥစ္စာပြ။ sustainable ဆိုတာဒီ program ကဒီအများပြည်သူအတွက်เนาะရေရှည်အကျိုးမရှိဘူးဆိုရင်တော့တုံးတက်ပြီးတော့ကျွန်တော်တို့လက်မခံဘူးပေါ့ဗျာเนาะ။အခုလောလောဆယ်မှာတော့ကျွန်တော်တွေ့နေတာဒီ electric vehicles တွေကိုသူတို့ဒီလိုအခွင့်တူးပေးတာတွေပေါ့ဗျာ။ဥပမာဆိုလို့ရှိရင်ဒီ freeway မှာမောင်းလို့ရှိရင်ခင်ဗျားတို့ဒီဟို carpool lane မှာသွားလို့ရတယ်လို့ပြောလို့အဲ့ဒါမျိုးတော့ဟိုလက်ခံပါတယ်ပြီးတော့မှ sustainable ဖြစ်ရင်လက်ခံတယ်ဒါပေမဲ့တစ်ဖက်ကအဲ့လို
ซีวายเนี่ยอเมียโหอเมียทุบผู้ด้วยกูอกุญญาไอ้เหล่าที่ล้นตัวได้สุยเนาะเราเล่มขันเองรู้เท่มาโอเคครับใช่เจซุปาซียาอุตมองตันอ๋อตรุเนี่ยซวยเนี่ยแต่มาซีวายเนี่ยปะทะไปแล้วตลอดเลยซวยนี้ตัวได้ใช่ป่ะอะเนี่ยปะทะไปแล้วบ่รู้อยู่ซะมาละရှင်โอเคซีวายเนี่ยดีดีไคลเมทเนี่ยแหละเสร็จๆไปแล้วตัวซวยนี้ตัวได้เลยရှိတယ်ทูดิเพนเนาะเจรีฟันซะป่ะเนาะทูดิเพนเนาะตัวโตก็
energy လို့ပြောတဲ့ဆိုင်းစက်တာကိုဖွင့်ကျင်တယ်အဲ့တော့ဂျီနာတဘာဝတောင်ဝင်ဒါပြည်ပြမှာပြန်ပြီးတူးတဲ့ဟာပြိုးကိုသွားကျင်တယ်ပေါ့လေဆိုတော့ဒါကြောင့်မို့လဲသူကဒီ เนาะอตันชินซงနိုင်ငံကဘာမှအตันชินซงနိုင်ငံไอซ์แลนด์ပေါ့เนาะเนาะไอซ์แลนด์တို့ကျွန်တော်တို့ဒါဖော့စ်မဂ္ဂဇင်းရဆိုလို့ရှိရင်ဆွစ်ဇာလန်တို့ကော့စတာရီကာတို့ကဒါပါသေးတယ်ဒီတင်မော့ဆက်တို့ရဲ့ဒီမော့ကရက်ပါတီရဲ့ဆွေးနွေးချက်ကတော့သူတို့ဒီမက်ဒယ်ကလပ်ကိုအဓိကထားပြီးတော့เนาะအဲ့ဒီအတွက်ကျွန်တော်ဆပ်ဆိုက်ဂဗာမန့်အနေနဲ့မက်လုံးနေပေါ့เนาะသူတို့ပေးခြင်းအားဖြင့်
စီပွားရေးကိုဖွံ့ဖြိုးတိုးတက်အောင်လုပ်သွားမယ်လို့သူတို့ကပြောတယ်ဒါပေမဲ့နှစ်ယောက်စလုံးကတော့ deficit လို့ဘယ်လိုချမလဲဆိုတာကိုတိတိကျကျဖြေသွားတာတော့ကျွန်တော်မကြားလိုက်အောင်အခုသူတို့ပြောသွားတဲ့ဒီထက်မှာဒီ gun violence ပေါ့နော်ဒီတနက်ကင်ပြီးတော့အကြမ်းဖက်မှုတွေဖြစ်တာနဲ့ပတ်သက်ပြီးတော့နှစ်ယောက်စလုံးကလည်းတနက်အုံနာတွေဖြစ်တယ်ဒီ second amendment ပေါ့နော်ဒီတနက်ကင်ဆောင်ခွင့်မိမိကိုယ်ကိုကာကွယ်ခွင့်နဲ့ပတ်သက်ပြီးတော့သူတို့တွေဟိုအားလုံးသဘောတူတယ်ဒါပေမဲ့လို့ဒီတနက်
ထိန်းချုပ်ဖို့ဥပဒေပေါ့နော်အဲ့ဒီဥပဒေတတ်မှတ်ချက်နဲ့ပတ်သက်လို့တော့သဘောထားကွဲလွဲမှုရှိတယ်ပေါ့နော်အဲ့တော့သူတို့နှစ်ယောက်ရဲ့အမြင်လေးကိုဘယ်လိုသဘောရပါလဲရှင်ကျွန်တော်ကတော့တနက်ရှိတာကိုကြိုက်တာကိုတောက်ွက်စီအရောမရှိဘူးဗျဒါပေမဲ့အခုဟိုကျွန်တော်တို့တာမန်လူတွေအနေနဲ့နော် ကိုကြည့်တော့ဗောမဂဇင်းတို့လက်ခံရေးလက်နဲ့တို့ဟုတ်ကဲ့နော်ဘမ်စော့ဆိုတာအဲ့ဒါမျိုးဟိုဟိုတနက်ကိုအော်တိုမက်တစ်ဖြစ်အောင်လုပ်တယ်လေအဲ့လိုမကနီဇမ်တို့ဗောအဲ့ဒါမျိုးကစစ်တပ်ဖို့လူသားဖို့အတွက်ပဲလူရဗျာနော်ကိုကိုကိုခုခံကာကွယ်ဖို့လို့ဒီအမဲလိုက်ဖို့လို့နော်နောက်တရိစ္ဆာန်နေစီကကိုကိုကိုခုခံဖို့လို့အတွက်ကမလိုဘူးဗျမလိုပဲနဲ့နောက်ပြီးတော့ဒီလို
ဘသူကဝယ်လဲဆိုတာကိုတိတိကျကျစစ်စစ်တာလေကျွန်တော်တို့ဟိုကျွန်တော်ကတော့အဲ့ဒါကိုထောက်ခံတယ်ဗျဟုတ်ကဲ့နောက်ကြောင်းရဆိုရင်ဟုတ်ကဲ့နောက်ကြောင်းရဆိုရင်ねအဲ့လိုဟိုအဲ့ဒါတွေကိုတော့ကျွန်တော်ထောက်ခံတယ်ဟိုလုံးဝမကန်ရအောင်ဆိုတာတော့အဲ့ဒါကတော့เนาะဒီမှာအစီအလာဖြစ်နေပြီးတော့ကျွန်တော်တို့
အဲ့တော့ကျမတို့ gun violence ခဏဖြတ်ပြီးတော့ကျမတို့ဟိုကအဘော်ရှင်ကိစ္စလေးပေါ့နော်တရေသားဖြတ်ချခွင့်ကိစ္စနဲ့ပတ်သက်ပြီးတော့ဒီ JD Vance နဲ့ဒီ Demo ဆိုရဲ့ဒီအမြင်လေးကိုဘယ်လိုသုံးသပ်လို့ရလဲရှင်ဟုတ်ကဲ့အာဒီ gun violence ကိုကျွန်တော်ဆက်ပြောချင်သေးတယ်ကျွန်တော်ပြောချင်တယ်ဟုတ်ကဲ့အာသူတို့အထင်ကိုအော်ဆဲချင်းကမှုကဒါရှင်းရှင်းလေးလေးတို့ကတော့ background check လုပ်ချင်တယ်ဒါတနက်ကတကယ် လည်းသူနောက်ကျောင်းပါရှိတယ်လေဆိုတာကောင်းကောင်းလေး background check လုပ်ရမယ်။ကျွန်တော်ကြားရဟာမှားသလားတော့မသိဘူး။အဲ့ဒီJD Defense ကဘာကြောင့်လဲ။ဒီလို gun violence ဖြစ်တာလေ။သူပြောတာကျွန်တော်ကြားမှလားတော့မသိဘူး။သူကအဲ့ဒီတရားမဝင်ရောက်လာတဲ့
လူတွေက
လူတွေကနေပဲဆိုတော့သူတို့အချင်းကပုံကတော်တော်လေးဟိုမတူဘူး။အဲ့ဒီအဲ့ဒီနဲ့ဆက်လုံချုံကြီးပိုင်းကိုဖြည့်ရှင်းရင်ဒီကန်ဗိုလန့်စကပို့ပြီးတော့
ရော့သွား
မယ်ရော့သွားမယ်ပြီးတော့အာထင်ပေါ်ကြတော့ background check လုပ်ဖို့လိုတယ်ဆိုပြီးတော့သူတို့ရဲ့ဆွေးနွေးပွဲကဟုတ်အဲ့ဒါလေးကျွန်တော်အရင်ပြောချင
်ဟုတ်ပါတ
ယ်တခုကတော့ဒီအာအဲ့ဒီအမျိုးသမီးတရေချ
တရေသားပြချက်
abortion မှာလဲသူတို့ရှင်းရှင်းလင်းလင်းပဲအာထင်ပေါ်စကသူတို့ရှင်းရှင်းလင်းလင်းကိုမိမိကိုကပဲဆုံးဖြတ်ပိုင်ခွင့်ရှိရမယ် the freedom to decide အဆိုရကနေဒီလိုလုပ်ပါတယ်လို့မလုပ်ရဘူးဆိုပြီးတော့အဆိုရကဆွန့်ပြတ်ဖန်ကုန်မရှိရဘူးကျွန်တော်တို့အမျိုးသမီးမင်းကလေးတွေကိုကျွန်တော်တို့ကယုံကြည်ရမယ်စိတ်ချရမယ်သူတို့ကကိုခန္ဓာပေါ့နော်ဘော်ဒီကိုသူတို့ကပဲဆွန့်ပြတ်ဖန်ခွင့်ရှိမယ်ဆိုတာဖရီဒမ်ကိုသူကတင်ပြတယ်ကျေးဒီဖန်ကြတော့သူကရှင်းရှင်းလင်းလင်းပြောပါတယ်တမတအထမရဲ့သူက policy သူကတော့ဒီဟာကြတော့ဒီပြီးနေပါပဲဆွန့်ပြတ်ရင်ပူကောင်းမယ်ဆိုပြီးတော့သူလည်းကောင်းကောင်းလေးတင်ပြပါတယ်
ဟုတ်ကဲ့ပါအဲကြောင့်မလို့သူကဟိုပြည်နယ်တစ်ခုမှာဟိုမှာဂျော်ဂျီယာမှာလုတ်ခွင့်မရှိတဲ့အတွက်ကြောင့်မလို့ဆီယောင်ဝင်းကစစ်ကူပေးလို့မရတဲ့အတွက်ကြောင့်မလို့လူနာကနေပြီးတော့အနီးဟိုနီးတဲ့ North Carolina မြောက် Carolina ပြည်နယ်ကိုသွားတယ်အဲ့မှာပြန်နဲ့အသွားတွေအပြန်တွေကြာပြီးတော့နောက်ဆုံးအသက်ဆုံးတဲ့အထိဖြစ်သွားတယ်ဆိုပြီးတော့တင်မော့စ်ကနေပြောသွားတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကျမတို့ဒါပြောနေရင်လည်းကျမနည်းနည်းလေးပေါ့လေဟိုဟိုဒီဒီတမဒုသမရလောင်းနှစ်ယောက်အကြောင်းလေးကိုနည်းနည်းလေးအချင်းချင်းပြီးတော့ summarize လုပ်ပြရမယ်ဆိုလို့ရှိရင်ကျမဘာစိတ်ဝင်စားလဲဆိုတော့ဒီ JD Vance ပေါ့နော် JD Vance ဆိုတာအလုံးကတော့ JD နဲ့ခေါ်နေကြတာပေါ့သူ့ရဲ့နာမည်အရင်ကတော့ James David Vance တဲ့အဲ့တော့သူ့ရဲ့ဘဝစာကြောင်းနဲ့ပတ်သက်ပြီးတော့အဲသူ့ရဲ့ဘဝစာကြောင်းနဲ့ပတ်သက်ပြီးတော့
စာအုပ်ရေးထား
သူရေးထားတဲ့စာအုပ်ကလေးပေါ့နော် Hillbilly Elegy ဆိုတဲ့သူ့ရဲ့ဒီ memoir လေးပေါ့အဲ့ဒီ memoir ကဘယ်လိုလဲဆိုတော့သူငငယ်တော့ငယ်ဘဝအကြောင်းကိုသူကရေးခဲ့တာ2016ခုနှစ်ကရေးခဲ့တဲ့စာအုပ်ပေါ့နော်သူ့ရဲ့ဇာတိသူတို့ကဟို Middle Town ဆိုတဲ့ Ohio ပြည်နယ်ကမြို့ကလေးမှာသူကမွေးဖွားခဲ့တယ်သူတောင်ပေါ်သားလို့ပြောလို့ရတာပေါ့နော်တောင်တန်းသားလို့လည်းပြောလို့ရတာပေါ့အဲ့တော့သူကသူ့ရဲ့ဒီတောင်တန်းသားဖြစ်တဲ့ဒီဘဝကိုသူကချစ်မြတ်နိုးတယ်သူတို့ရဲ့ဒီ culture ပေါ့ယဉ်ကျေးမှုကိုလည်းသူကချစ်မြတ်နိုးတယ်ပေါ့လေသူကအဲ့ဒါမျိုးပြောထားတယ်ပြီးတော့သူ့ရဲ့အဖိုးနဲ့အဖွားတောင်ပေါ်သားအယက်သမားတွေတဲ့သူ့ရဲ့အမေကလည်းမွေးရစေဆွဲနေတဲ့လူပေါ့နော်ဆိုတော့သူကသူ့ရဲ့အမေနဲ့သူ့ရဲ့အဖေကလည်းငယ်ငယ်လေးတည်းကကွဲသွားတော့သူကရှင်းရှင်းပြောလို့ရှိရင် broken family ပေါ့နော်ဒီပျော်ကွဲနေတဲ့မိသားစုကနေပြီးပေါက်ဖွားလာတဲ့လူတစ်ယောက်ပေါ့ပြီးတော့သူကသူ့ရဲ့အဖွားကနေပြီးတော့သူ့ကိုဟိုသူ့ရဲ့အဖွားကနေပြီးတော့သူ့ကိုပြုစုပြီးတော့နောက်ဆုံးသူကလူကောင်းတစ်ယောက်ဖြစ်သွားပြီးတော့နောက်ဆုံးဒီရေးတက်ကတူမှာဥပဒေပွဲနဲ့ပညာရခဲ့တာပေါ့သူ့ရဲ့ဒီစ조사အားထုတ်မှုကတော့ကျမတို့အားလုံးချီးကျူးရမှာဖြစ်တယ်သူကဒီရှေ့နေတစ်ယောက်ဖြစ်တဲ့အပြင်ကို तू ဒီနေ့ပြောသွားတာဆိုလို့ရှိရင် तू တော်တော်လေးကိုဒီ Donald Trump နဲ့ပတ်သက်ပြီးတော့အတော်လေးကိုခုခံပြီးတော့ तू တော်တော်လေးကို तू ပြန်ပြောသွားတဲ့နိုင်နေတာသူ့ရဲ့အရေးချင်းတစ်ခုပဲလို့ပြောရမှာပေါ့နော်နောက်သူ့ရဲ့အမျိုးသမီးကလည်းဟိုအိန္ဒိယနိုင်ငံနွယ်ဘွားဥရှာပေါ့နော်ဥရှာကျမတို့ငယ်ငယ်တုန်းကဆိုလို့ချင်းတကယ်ချင်းရှိတယ်ဟိန္ဒူတကယ်ချင်းနေရှိခဲ့တယ်ပေါ့နော်ဥရှာဆိုတာနာမည်ကလူတိုင်းသိပါတယ်ဥရှာလို့ပြောလို့ချင်းဟိုဥစားဟိုအိန္ဒိယနွယ်ဘွားလေးပေါ့နော်တင်မော့စ်နဲ့ပတ်သက်ပြီးတော့အထွေထူးပြောစရာတင်မော့စ်ကအောက်လွှတ်တော်အမတ်ဖြစ်နေလို့တဲ့ဆယ်နှစ်နှစ်ရှိတယ်ပြီးတော့သူကဂါဗနာဒီမင်းနီဆိုတာပြည်နယ်ရဲ့ဂါဗနာဖြစ်နေသူကနှစ်နှစ်တက်တန်းနှစ်ခုဆက်တိုက်သူကလုပ်နေခဲ့တယ်ပေါ့နော်သူကចောင်းဆရာတယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့သူ့ကိုလူတွေအားလုံးကចောင်းဆရာကြီးတယောက်လို့မျိုးသူဟိုပေါ့အားလုံးကချစ်ခင်ညံ့နိုးကြတယ်ချစ်ခင်လေးစားကြတာပေါ့နော်သူရဲ့နောက်သူ့ကိုလည်းအားလုံးကစန်တာကလော့စ်ကြီးလို့မျိုးမြင်ကြတယ်ဟိုคริสต์มาสบบบอีเดียวหนูမျိုးမြင်ကြတယ်ပေါ့ဆိုသူတို့တရားစကားပြောတာကိုကျမကြည့်ပြီးတော့လေအော်ဆရာနဲ့တပည့်နဲ့ပြောနေတာလားဦးလေးနဲ့တူနဲ့ပြောနေတာလားဆိုတော့သဘောမျိုးဖြစ်သွားတာပေါ့နော်ဒါမဲ့လေနှစ်ယောက်စလုံးဒီနေ့ပြောတဲ့စကားအပြောဆိုနှစ်ယောက်စလုံးပေါ့နော်လင်းဟင်းမှုမရှိဘူးဒါပေမဲ့မေးတဲ့မေးခွန်းတွေကိုတိုက်ရိုက်မဖြေတာတခုပဲပေါ့နော်ဒါတော့ဟိုရှေ့နေပြီးပြီး तू อ่ะမေးလိုက်တယ်ဆိုလို့ရှိရင်ဟိုတင်ဥစား JD Vance ကတိုက်ရိုက်တဲ့မဖြစ်ဘူး तू ပြောချင်တဲ့စကားကိုပဲ तू
က
တွန်းပြီးတော့ပြောလိုက်တယ်ဒါပေမဲ့ဒီဂါဗနာကြီးကြတော့ तू ဒီအုပ်ချုပ်ရေးမှူးကြီးတင်မော့စ်ကြတော့ तू ကသူကိုယ်တိုင်လည်းလက်တွေ့ဂါဗနာပြည်နယ်ဂါဗနာလုပ်တဲ့အတွက်ကြောင့်မလို့ तू ကဒီဥရီနဲ့ပတ်သက်ပြီးတော့လည်းသူကိုယ်တိုင်လည်းလက်မှတ်ထိုးထားတာရှိတော့ तू ကောင်းကောင်းပိုင်ပိုင်နိုင်နိုင် तू ပြန်ပြောနိုင်တယ်သူ့ကိုမေးတဲ့မေးခွန်းကိုလည်း तू တက်တဲ့မှာပြန်ဖြေနိုင်တယ်ပြီးတော့ဒီကာမလာဟဲရစ်နဲ့ပတ်သက်တဲ့မူဝါဒတွေဘာတွေလဲ तू ကောင်းပြန်ပြောနိုင်တာရှိတာပေါ့လေအဲ့ဦးကျင်းရွှေအနေနဲ့ရောဘယ်လိုသုံးသပ်လို့ရလဲရှင
်ကျွန်တော်ဒီနေ့ debate ကတော့သူတို့တယောက်စလုံးနေဟို they agree to disagree civilly ပေါ့ပြန်နော်အင်္ဂလိပ်လို့ဆိုရင်တော့သူတို့နှစ်ယောက်စုံရင်ရင်ကျေးကျေးနဲ့တိတ်ပြီးတော့အငင်းခုမဖြစ်ဖဲနဲ့အာဃာတမရှိဘဲနဲ့သူတို့ကိုလိုတဲ့အချက်ကိုသူတို့ပြောနိုင်တယ်ပေါ့နော်အဲ့ဒါမျိုးကျွန်တော်ယူဆတယ်ဗျ
ဟုတ်ကဲ့ပါဟုတ်ကဲ့
အဲ့တော့ဓာတ်ရိုက်ကတော့ ညာတော့ပြကျွန်တော်ဒီလိုဒီဘိတ်တွေနားထောင်နေတာအကျိုင်းတဝက်လောက်ကဘယ်တော့မှမဖြေကြဘူးပြတချို့မေးခွန်းတွေကြတော့ဓာတ်ရိုက်ဖြေလို့မဖြစ်ဘူးပထမဆုံးမေးခွန်းဆိုလို့ရှိရင်နေရာဆောင်လုံးဝဓာတ်ရိုက်မဖြေဘူးပြဒါပေမဲ့ဒီမှာဟိုသူတို့ဒီလိုရုပ်ပြက်လောက်အောင်ဒီအငင်းခုံဖြစ်တာတို့တယောက်နဲ့တယောက်လူပြောတာတို့ဟာတို့ကအင်မတန်နေတယ်ပြဖြစ်တော့ဖြစ်တယ်နော်ဒါပေမဲ့အင်မတန်နေတယ်ဆိုတော့ it's a civil debate ပေါ့လေကျွန်တော်ကကျွန်တော်တို့ဗမာပြည်အတွက်ပါနော်ကျွန်တော်တို့က we want people to agree to disagree civilly လေအဲ့ဒါမှကျွန်တော်တို့ democracy ဖြစ်မအောင်အမြင်မတူတာနဲ့ရန်သူလုံနေလို့ကမဖြစ်ဘူးလေအမြင်မတူရင်ဘလို့ညှိမလဲဆိုတာလေအဲ့ဒါကိုကျွန်တော်တို့ကတစ်ချိန်လုံးဟိုလူတွေကိုဟိုတင်ပေးဖို့ကြိုးစားနေတာ哦
အဲကျွန်တော် impression ကတော့ Tim Walter ပို့ပြီးတော့အတွေ့အကြုံရှိတယ်နောက်မူဝါဒတွေကိုချတဲ့အခါမှာလည်းဒီ Minnesota ပြည်နယ်မှာတကယ်ကိုယ်တိုင်လောက်ခဲ့တာဖြစ်တယ်ပြီးတော့လွတ်တော်နဲ့လည်းဆက်ဆံခဲ့တယ်ဆိုတဲ့အခါကျတော့သူကအတွေ့အကြုံတွေကနေဆွဲထုတ်ပြီးပြောသွားတဲ့နေရာမှာ JD Vance အများကြီးတာတယ်လို့ကျွန်တော်ထင်တယ်အထူးသဖြင့်ကျွန်တော် housing ကိစ္စပြောလို့ရှိရင်သူက GI Bill ဆိုပြီးသူစစ်တပ်မှာလောက်ခဲ့တဲ့တုန်းကနော်ဥပဒေကိုအချိန်ခံပြီးတော့အဲ့ဒီကနေထောက်ပံ့တာကိုဘယ်လိုယူပြီးပြောသွားနိုင်လဲနောက်သူကတကယ် Federal Home Loan Program ဆိုပြီးတော့သူကဒါလည်းသူကထပ်ပြီးပြောသွားတာလေးတွေရှိတယ်ဆိုတဲ့အခါကျတော့ဒီတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီကဘာပေါ့ကဘာကဒီ debate မှာစကားပြောသွားခဲ့တယ်လို့ကျွန်တော်ထင်တယ်ဆိုတော့ဆရာ James ပြောတယ်လို့ပဲဒီညမှာကျွန်တော်တို့လေးစားရတာတော့ညောင်စလုံးကတယောက်တယောက် appreciate လုပ်ကြတာလည်းရှိတယ်ဆိုတော့ဒီချင်းချင်းတိမ်တိမ်ပွန်းပွန်းနဲ့သဘောကွဲတာကိုပြောသွားတာကတော့ဒါထူကြတယ်ပေါ့နော
်ကျေးဇူးပါဟုတ်ကဲ့
ခုလိုကျွန်တော်တို့ပါဝင်ဆွေးနွေးသွားတဲ့ဥစ္စာထုံငုံနဲ့ဥကျိဆွေတို့ကို VOE ကအထူးပဲကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်ခင်ဗျာ
ဟုတ်ပါတယ် VOE ရွေးကောက်ပွဲအထူးအစီအစဉ်ကိုကြည့်ရှုနေကြတဲ့ကဘာတဝမ်းလုံးကပရိသတ်တွေကိုလည်း VOE ကကျေးဇူးအထူးတင်ပါတယ်ရှင်ဒါမဲ့နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ့် American ရွေးကောက်ပွဲကြရင်လည်းကျမတို့ VOE American အတန်းကနေအချိန်နဲ့တည်ငြိမ်ဓာတ်ရိုက်ထုတ်လွှင့်သွားဖို့စီစဉ်ထားတဲ့အကြောင်းသတင်းကောင်းပါရင်လည်းဒီနေ့မနေ့အထူးအစီအစဉ်ကနေနှုတ်ဆက်လိုက်ပါတယ်ရှင် VOE ကိုကြည့်ရှုအားပေးနားဆင်ကြတဲ့ VOE သောတာရှင်တွေနဲ့တကွမြမပြည်သူပြည်သားအပေါင်းရန်သူမျိုး၅ပါးဘေးအန္တရာယ်အတွေ့အကြုံကကင်းဝေးပြီးစိတ်ဤချမ်းသာခြင်းကိုယ်ဤကျမ်းမှာခြင်းတွေနဲ့ပြည့်စုံကြပါစေရှင်။ရှင်လန်းချမ်းမြေ့ကြပါစေရှင်
။ဟုတ်ကဲ့
။ Democrat နဲ့ Republican ဒုသမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲသုံးသက်ချက်ကောက်နှုတ်ချက်အထူးအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာအာဏာကိုမတရားတရားမဝင်သိမ်းယူထားတဲ့သူတွေကိုတော်လှန်နေတဲ့ကရင်ပြည်ဒေသကလိင်တူချစ်သူလူငယ်စုံတွေဟာ LGBTQ လိင်စိတ်ကွဲပြားသူတွေနဲ့ပတ်သက်ပြီးတော့လူမှုအတိုင်းဝိုင်းမှာအမြင့်တွယ်နေတဲ့ခွဲခြားနှိမ်ချမှုတွေကိုပါတိုက်ပွဲဝင်နေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံဒါနဲ့ပတ်သက်ပြီးတော့လိင်တူချစ်သူ Generation Z လူငယ်နှစ်ယောက်နဲ့မက်ခင်လေးစကားပြောထားပါတယ်။
ဟေးဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေဒီတစ်ပတ်တော့တော်လိုင်းဒေတာမှာသူတို့တက်တဲ့စိတ်ပညာနဲ့အကူအညီတွေပေးနေတဲ့လိင်တူစုံတွဲလေးနဲ့စကားပြောထားတယ်
အမင်္ဂလာပါဗောနော်ကျွန်တော်ကတော့ကျွန်တော်နာမည်ကကိုနေဦးမှာဗောနော်ဒါတော်လည်းနာမည်ပေါ့အဲကျွန်တော်ကတော့အခုလက်ရှိကတော့ Green Data မှာဒီအဓိကစိတ်ဆောင်တွေကိုကူညီရတဲ့ freelance agent တခုဖြစ်တယ်ဗောနော် Green Data စိတ်ကံတောင်းခံတယောက်ဖြစ်ပါလိမ့်ဗျအ
မင်္ဂလာပါကျွန်တော်ကချမ်းချမ်းဖြစ်ပါတယ်ဗောနော်အဲ Lonzo Green Data စိတ်ကံမှာပဲဒီ fundraising ဘက်နဲ့ပတ်သက်ပြီးလုပ်ပေးနေရမှာ
အာနာမသိငင်သူတို့ချစ်သူမြောက်ရဲ့အကြောင်းလေးနားထောင်ကြည့်ပါဦး
အာနာမသိငင်ကတော့သူနဲ့ကျွန်တော်နဲ့ချစ်သူမဖြစ်သေးဘူးเนาะအဲငွားကြတော့သူကကြတော့သူနာပြုတယောက်ကျွန်တော်ကကြတော့ရန်ကုန်ဝဲနိုင်တာစီကူမှာစီဝါပိုင်းနဲ့ပတ်သက်ပြီးကျွန်တော်လုပ်နေရပါတော့အဲငွားကြတော့အဲငွားဆက်စပ်တင်တော့သဘောကျပါတော့သူစိုးပါတော့ဒီကောင်လေးကအရေးကတော့သူလည်းအင်ဝင်လာလေတဲ့အပြာလေးပြီးပိုင်းနေပြီးဆက်ပြီးတော့မှတလားလောက်ကြတော့မှဖြီးပြီးလိုက်တာအဖြစ်ပြီးပြီးတော့မှအဲကျွန်တော်သူကရေတုံးဒီဘက်ကိုရောက်လာတယ် green ကိုရောက်လာတယ်ရောက်လာပြီးကျွန်တော်ကစမ်းမလိုက်တာပေါ့
LGBT လို့ခေါ်တဲ့လိင်တူချစ်သူတွေပါလို့သူတို့ကိုသူတို့ဝန်ခံလိုက်တဲ့အချိန်မှာပတ်ဝန်းကျင်နဲ့မိဘအတိုင်းဝိုင်းရဲ့တုံ့ပြန်မှုတွေအကြောင်းလည်းပြောပြထားတယ်
။မြန်မာနိုင်ငံမှာဆိုလို့ရှိရင် LGBT တွေဖြစ်နေကြတာများတာပါတော့နော်။အပြင်သားလို့ရှိရင်မင်းအား6လားအ6ဆိုလို့ရှိရင်ကတော့ပတ်သက်နေတယ်ဘာလို့ရှိခဲ့တာ哦။တကယ်ကြီးပေါင်းသိတဲ့မှာလည်းတချို့တွေရှိခဲ့ဦးပါတယ်။ LGBT ကိုလက်ခံခံမလို့တယ်ဆိုတာကအဲ2018-2019လောက်ကဖြစ်မဲ့တင်တယ်။အဲဒီမှာအင်ကိုပုပ္ပလင်းပြပြတယ်ပုပ္ပလင်းပြတဲ့အချိန်မှာအင်ကတော့သဘောမချဘူးပေါ့နော်။သူတို့ကတော့သဘောမချဘူးသဘောမတူဘူး။အဲအချိန်မှာတခြားတစ်ရှင်းပြလိုက်တော့မှသူတို့နားလည်းလက်ခံပြီးရပေါ့။လက်ခံပြီးတဲ့အချိန်မှာ David ကိုလည်းတွေ့တယ်တွေ့တော့လည်းအဖေနဲ့မိနေတဲ့သဘောကြရပါတော့သူဆိုလို့ရှိရင်အဆစမစိုးပါအောင်ကောင်းတဲ့ကြီးပုံနဲ့ရှိပါတယ်ပေါ့
ထောင်းဆက်လေးဆက်ငါးလောက်မှာဖေ့စ်ဘွတ်တွေစတုံးတော့မှဒါလောင်းမှာအယ်ဂျီဘီတီဆိုတော့ကိုတက်ရောက်တယ်မဟုတ်ဘူးဆိုတော့မျိုးဒါစတရားပေါ့နော်အဲတော့ကအယ်ဂျီဘီတီဆိုတော့အတုံးလုံးတော့မှမသိပါဘူးအဲ့လိုမျိုးရေးဆိုတော့ဟိုမှုပေါ့နော်အဲ့လိုမျိုးပြောလောင်းမသိဘူးအဲ့ဒီကိစ္စဆိုတော့အဲ့လိုမျိုးတောင်းနာဝါရှိရပါဘောဒါပေမဲ့အော်ဒါတကယ်ဟိုကိုတက်ရောက်တယ်ပဲဖြစ်နေတယ်လို့ တော့ကျွန်တော်အရင်ကဆိုဘလောက်တောင်ဟိုတွေ့လဲဆိုဟောတော်လင်းရငါတို့တပိပြအောင်နဲ့ငါတို့အောင်မှာပါဆိုတာမျိုးလောက်ကိုပဲကျွန်တော်ရိုးရှင်းတွေ့ခဲ့တယ်ပေါ့ဒါမှမဟုတ်နောက်ပိုင်းကြာလာရှင်မှာဒါမှဖြစ်နေအောင်ဆိုကျွန်တော်သိလာတယ်အဲ့တော့ဟိုဘာကြောင့်လဲဆိုတော့ဟိုစေအောင်ဆိုနှစ်90ကြီးဆိုးလာတယ်เนาะအဲ့တော့ဒီစနစ်တကိုဖြုတ်ပြဖို့ဆိုတာအချိန်အများကြီးရအောင်ဆိုကျွန်တော်နားလဲတဲ့အခါကျတော့အဲ့ဆိုတော့ငါတော့တလားနှစ်လားနဲ့မရဘူးအဲ့တော့အများကြီးစဉ်းစားဖို့လိုတယ်ပေါ့เนาะဒီတော်လင်ရေးအောင်သွားရင်ငါအင်ပြန်လို့ရမယ်အကြိမ်မအောင်ခဲ့လို့ရှင်တော့ငါဒါအင်ပြန်လို့လည်းမရတော့ဘူးပေါ့နော်သူနဲ့ကလည်းစပြီးတော့တွေ့တဲ့အချိန်တွေ့တဲ့အချိန်ကလည်းကျွန်တော်တို့စတွေ့ရဟိုအလောက်နှစ်ပတ်လောက်ပဲရှိသေးတဲ့အချိန်မှာခွဲလာရတယ်ဆိုတဲ့အခါကျတော့ဒါကြီးကသွားလို့ရှင်ငါသူ့ရန်ကုန်မှာကြံခဲ့မှာကျွန်တော်ဂရင်းနီရောက်လာမှာဆိုတရားတရားတွေ့ဖို့ဆိုတာကလည်းဟိုတော်တော်ကိုမှမဖြစ်နိုင်တော့ဖြစ်သွားပြီပေါ့နော်ဆို
ကျွန်တော်ကဘယ်လိုစရောက်တာလဲဆိုတော့တကယ်သူထွက်သွားရည်နော်သူသွားပြီဆိုအနောက်မှာကျန်ခဲ့တာလမ်းဖြားလမ်းနဲ့ကျန်ခဲ့ရတယ်နော်အဲ့ဒါနဲ့အော်ချစ်သေးဘူးငါလိုက်ပိုင်းကောင်းမလားပေါ့နော်သူကလည်းခေါ်ပါတယ်ခေါ်တဲ့ချိန်မှာအဲ့မှာ case group ဖြစ်သွားတာကအရင်တော့ကျွန်တော်ဆက်ဆောင်နေကိုကျွန်တော်ဟိုဟာလေးအထည်တွေပဲဝယ်ပေးတာဟုတ်အထည်တွေထူပေးရပါရှိတယ်ရှိတဲ့ချိန်မှာအဲ့ဒါကိုနှစ်ထောက်လမ်းမိသွားရှိတယ်ပေါ့နော်ချစ်ကြတာငါနေလို့မဖြစ်တော့ဘူးအဲ့ဒါဆိုရှင်ကဒေးပြနောက်ကငါလိုက်သွားမယ်ပေါ့နော်အဲ့လိုက်သွားမယ်ဆိုအဖေတို့ကလည်းမသိအောင်ဒီဘက်ကိုထွက်လာခဲ့ကြတဲ့ခါတယ
်၃နှစ်တာကာလအတွင်းမှာစစ်ပွဲနဲ့လူမှုစံနှုန်းတွေကြမှာသူတို့ကြော်ဖြတ်ခဲ့ရတာတွေက
เนาะကျွန်တော်စိန်ခေါ်မှုတွေကတော့အများကြီးဟိုကြုံရတယ်ဆိုတော့ဟိုဒါပေမဲ့ကျွန်တော်အနေနဲ့ဟိုဒီစိန်ခေါ်မှုတွေကျွန်တော်လက်ခံခဲ့တယ်အဓိကကဟို Granny Data ဆိုတာကကျွန်တော်ရှင်းပြောရရင်ဒီမျိုးပြတွေမှာလိုမျိုးဒါ LGBT ပုံမှန်လင်းနဲ့ဟိုရန်ကုန်မန္တလေးလိုနေရာမျိုးမှာဒါပုံမှန်နဲ့လက်ခံပေးနိုင်မှုကမြန်မာနိုင်ငံအနေထားရဆိုအများကြီးလိုအပ်နေတဲ့အချိန်မှာကျွန်တော်ဒီလိုမျိုးတောင်းနန်းဒေတာတွေမှာဆိုဒါပူအောင်မှဒါဟိုရှိရပေါ့နော်သူတို့ဒလီထုံးစံတွေရှိမဲ့သူတို့ရွာရင်ချင်းမှာဒါတွေအများအားကြီးကမှကျွန်တော် struggle လုပ်ရတဲ့အခိုက်အတန့်တွေရှိရပေါ့။သူလူတွေပုံမှန်အမျိုးသားသို့မဟုတ်အမျိုးသမီးတစ်ယောက်ကဟို AAC ဖြတ်ကျော်လို့ရတဲ့အရာတော့မှကျွန်တော်တို့ဒီ LGBT ဖြစ်နေတဲ့အခါကျတော့ဟိုခက်ခက်ခဲခဲနဲ့ဟိုဖြတ်ကျော်ရတဲ့တချို့အပိုင်းတွေရှိရပေါ့နော်
။ဒါကျွန်တော်ရဲ့ကောင်လေးကျွန်တော်ကလိင်တူဆီသူတွေဖြစ်တယ်။ LGBT တွေဖြစ်တယ်။ကျွန်တော်ကကျွန်တော်ရဲ့ဖြစ်တယ်မှကျွန်တော်တံမိုးထားတယ်။အဲ့တော့ကျွန်တော်ကိုလက်ခံနိုင်တဲ့သူမှသာကျွန်တော်နဲ့ဆက်နေပါလက်ခံနိုင်လို့ဆိုလို့ရှိရင်ရပါတယ်။ကျွန်တော် AAC ခွာပြီးပါမယ်ပေါ့နော်။အဲ့လိုပြပြပြပဲနေဖြစ်တယ်
။ကျွန်တော်တို့ဟို Greeny မှာဆောက်ရောက်ခရရဆိုကျွန်တော် Extra ခဏနာဂျုံရတယ်ပေါ့နော်။အဲ့မှာအမတ်တရားပါတယ်ဆိုတော့ပထမတလုံးချဲပြီးလို့တဲ့အချိန်မှာလင်းရင်ဆိုတာကတော့တစ်ခေါက်ချဲရုံနဲ့တော့မရဘူးတော့ပက်ပြီးရောချဲတာ哦အဲ့တော့နောက်တစ်ခေါက်ဒုတိယတစ်ခေါက်ပြန်လာမယ်ဆိုတော့တည်ရတဲ့အချိန်မှာကျွန်တော်ဘာလို့လဲဆိုတော့ဟိုချမ်းချောင်းရလာငါတို့သွားကြမယ်ဘုံကိုချင်းနဲ့သွားကြမယ်ဆိုပြီးဟိုလက်ဆွဲပြီးတော့အဲ့လိုမျိုးလေဟိုဘုံကိုချင်းနဲ့ပြေးဝင်ရတဲ့အချိန်ပေါ့နော်ဆိုတော့အဲ့လိုမျိုးအချိန်ဒီမှာအညမှာဆိုတော့ကျွန်တော်တို့ဟိုပေါင်900ကို6လုံးအကျဲခံရတယ်ပေါ့နော်အဲ့ဒါကဘဝရဲ့ဟိုအမတ်တရားကြီးပဲပေါ့
တော်လိုင်းကြီးပြီးသွားတဲ့အခါသူတို့ဖြစ်ချင်းနဲ့ဆန္ဒတွေကရောပါရခြင်းမလဲ
ကျွန်တော်နှစ်ယောက်တွေ့ထားဆိုရင် LGBT shop လေးပေါ့ဒါကမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းမရှိသေးဘူးပေါ့နော်ဒါလည်းဟိုအစားအနေပြင်ပြီးကြိုးစားရမှာပေါ့နော်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ဟိုအခက်ခဲတွေကိုဒီ3နှစ်လုံးလဲသူနဲ့ကျွန်တော်နဲ့နှစ်ယောက်အတူတူရင်ဆိုင်ပြီးသွားပြီဆိုတော့ဆက်ပြီးတော့လဲဒါဟိုကြိုးစားကြမယ်ပေါ့နော်အဲ့တော့ကြိုးစားကြမယ်ဆိုရဲစိတ်မျိုးလေးရောရှိပါတယ်ဒါပေမဲ့အဲ့ဒါလည်းအကုန်လုံးတော့ကျွန်တော်တို့အင်ဂျင်နီယာမှဖြစ်မှာပေါ့နော
်ကဲဂျင်စီတို့ကြီးဒီဘက်တော့တလောက်ပဲနော်နောက်တစ်ဘက်ဒီကြလို့ရှိရင်လဲဂျင်စီတွေအတွက်ဂျင်စီရှိနေပါတယ်ဆက်ဆက်စောင့်ကြည့်ကြပါဦးတတ
ဆီယနာရှင်ကိုတွန်းလှန်နေတဲ့ကယင်းဤဒေတာကလိန်တူချစ်သူနှစ်ဦးနဲ့ဆက်သွယ်မေးမြန်းထားတဲ့မက်ခင်လေးရဲ့ Generation Z အစီအစဉ်မှာရှင်မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်လမ်နိုနိုင်ငံရဲ့မြို့တော်ဘေရုတ်မြို့တောင်ပိုင်းစင်ချေဘုံနေရာတွေကိုအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ Hezbollah ပြစ်မှတ်တွေကိုတိုက်ခိုက်တာလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်အစ္စရေးကိုယီမန်ကအီရန်ကမစ်ဆိုင်းတုံးနဲ့တိုက်ခိုက်မှုတွေအပါအဝင်ဒေတာတွင်ပြစ်ပခတွေကြီးထွားလာတဲ့ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲအခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးယူထားတဲ့တကောင်စင်းကောက်ယူတဲ့အဖွဲ့တွေဟာကိုယ်ရေးအချက်လက်ပြည်ရင်းပြည်ပရွှေပြောင်းသွားလာနေသူတွေအကြောင်းပါဝင်မေကွန်ပေါင်း68ခုပါတဲ့စစ်တမ်းတွေနဲ့အတူစစ်ကောင်စီရဲ့တကောင်စင်းကောက်ယူမှုစတင်နေပါပြီ။တကောင်စင်းကိုမနေ့9နာရီနေ့ညနေ6နာရီတွင်လိုက်လံကောက်ယူမှာဖြစ်ကြောင်းလည်းဒေသခံအာဏာပိုင်တွေကကြေညာထားပါတယ်။ပြည်ရင်းစစ်ဖြစ်နေတဲ့အိမ်နီးချင်းမြန်မာနိုင်ငံဘက်ကမူရစ်စေဝါအမြောက်အများဖမ်းဆီးရမိနှုန်း ပိုများလာတယ်လို့ထိုင်းမူရီစေဝါနှိမ့်နှင်းအဖွဲ့ကပြောပါတယ်။မူရီကုံကူသူတွေဟာအိုင်စလိုတည်ကြတဲ့မက်သဖက်သမင်းနဲ့ခရစ်စတယ်မတ်ဆေးပြားတွေကိုတောတောင်ထူထပ်တဲ့မြောက်ပိုင်းဒေသမှာဒါမှမဟုတ်မဲခေါင်မြေကျောင်းကနေတဆင့်ထိုင်းနိုင်ငံအတွင်းကိုပို့ဆောင်နေတာလို့မူရီစေဝါထိန်းချုပ်ရေးဘုတ်အဖွဲ့ONCB ဒုတိယအတွင်းမူချုပ်ကပြောပါရယ်အင်အားတောင့်တင်းတဲ့မူရစ်စေဝါရောင်းဝယ်ဖောက်ကားတဲ့အဖွဲ့တွေဟာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာမူရစ်စေဝါတွေကိုတွေ့ဓာတ်ခွဲခံဆောက်လုပ်ထားကြတာလည်းဖြစ်ပါရယ်ရှင
်ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါရယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါရယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စိုက်တာဟောက်ဒန်နဲ့ရော့ဒ်မက်ကလိန်းဖြစ်ပါတယ်ကျမကစုမွန်ပါဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပညာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသည်ရှင်
This program has come to you.